Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်မတ်လ29ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို line to meter 24 kHz 11113ည line to meter 40 kHz 0413ည line to meter 57 kHz 5809နဲ့ line to meter 190 kHz 1905နဲ့ VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
။ကျွန်တော်သားညူပါဘယ်လစ်နိုင်ငံထဲမှာဒီနျူကလ িয়ার ထိပ်ဖူးလက်နက်တွေချမယ်ဆိုတဲ့ရုရှားသမ္မတရဲ့အစီအစဉ်ကိုယူကရိန်းကအပြင်းထန်ကန့်ကွက်ပါတယ်။အမေရိကန်ဒုသမ္မတကမလာဟဲရစ်ဟာဂါနာနိုင်ငံကိုဆက်ရောက်ပြီးတော့ဂျာသတင်းပတ်တပတ်ကြာမယ့်အာဖရိကတိုက်ခီးစဉ်ကိုဆက်လိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်းကအီရန်နဲ့ဆက်နွယ်တဲ့တပ်ဖွဲ့တွေစီကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုအပေါ်မှာအီရန်နိုင်ငံကကန့်ကွက်ရှုတ်ချပါတယ်။ဆားရဲဒီသတင်းတွေကိုဥတီမောင်တန်းနဲ့အတူကြီးညာပြီးတော့ရှိပါတယ်ခင်ဗျာ
။ဟုတ်ပါတယ်ခင်ဗျာ။ဒီကနေ့မကြခင်ကြားကြရတော့မယ့်သတင်းစီရင်ခံချက်နဲ့အစီအစဉ်တွေထဲမှာတော့
မျိုးသမီးတွေရဲ့နေစဉ်ဘဝဟာလုံခြုံမှုကင်းမဲ့ပြီးတော့ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေပြီးတော့ဒီ
ခုကြားခဲ့ရတာကတော့ဒီမိုကရေစီဆွေးနွေးခဲ့တဲ့အတန်းပါအပြည့်စုံကိုနောက်ပိုင်းမှာကြားကြရမှာဖြစ်ပါတယ်ဒုတိယပိုင်းနိုင်ငံဘဝမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုရည်စုံတော့ဒီကနေ့မနက်ထိပ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သားတို့ကပြောပြပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံမြောက်ပိုင်းနေဆက်တျောက်ဘယ်လာရုစ်နိုင်ငံထဲမှာဗျူဟာမြောက်နျူကလ িয়ার ထိပ်ပူးတပ်လက်နက်တွေချထားမယ်ဆိုတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အစီအစဉ်ကိုယူကရိန်းကအပြင်းထန်ကန့်ကွက်တုံ့ပြန်ပြီးတော့ဖြစ်လာနိုင်ခြေရှိတဲ့နျူကလ িয়ার ချင်းချောက်မှုကိစ္စရပ်ကိုဖြေရှင်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတရခေါ်ယူပေးဖို့အတွက်တောင်းဆိုပါတယ်။ဒါလိုမျိုးနျူကလ িয়ার လက်နက်တွေချထားရေးအစီအစဉ်ကိုရုရှားသမ္မတပူတင်ကစနေနေ့ကကြေညာခဲ့တာပါ။ယူရိနီယံပမာဏအနည်းချင်းပါတဲ့ကြီးကဖောက်ချီစံတွေကိုဗြိတိန်နိုင်ငံကပြီးဖို့ပြီးခဲ့တဲ့ဘက်ကဆုံးဖြတ်ခဲ့တာပါဝင်ယူကရိန်းတပ်တွေကိုအနောက်နိုင်ငံတွေကစီးအကူအညီတွေတိုးမြှင့်ပေးလာတာကြောင့်လို့သူကပြောပါတယ်ရုရှားသမ္မတပူတင်ရဲ့ဒီစီဇန်ဟာဘယ်လာရုစ်နိုင်ငံအတွက်မငြိမ်မသက်ဖြစ်လာစေမယ့်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပဲရုရှားဟာဘယ်လာရုစ်ကိုနျူကလ িয়ার နဲ့ဒဇဂန်လုပ်ဖို့လှုပ်တာဆိုပြီးတော့ယူကရိန်းအမျိုးသားလူညုံရေးနဲ့ကာကွယ်ရေးကောင်စီအတွေ့အမှုက Twitter အကောင့်မှာရေးပါတယ်ဘယ်လာရုစ်မှာဗျူဟာမြောက်နျူကလ িয়ার လက်နက်တွေထားရှိမယ်ဆိုတာဟာဘယ်ဂျီယံ၊ဂျာမနီ၊ Italy ၊ Netherlands နဲ့ Turkey တို့မှာအမေရိကန်နျူကလ িয়ার လက်နက်တွေထားရှိတာနဲ့ဘာမှမကွဲပြားဘူးလို့ရုရှားသမ္မတပူတင်ကလည်းပြောပါတယ်။အနီးမှာရှိတဲ့နောက်မဟာမိတ် NATO ရဲ့ကိုကာကွယ်ရေးအတွက်နျူကလ িয়ার လက်နက်တွေသူ့နိုင်ငံတွင်းကိုချထားပေးဖို့အတွက်ဘယ်လာရုစ်သမ္မတ Alexander Lukashenko ကအတော်ကြာကြာကလေးကတောင်းဆိုထားတာဖြစ်တယ်လို့ရုရှားသမ္မတကပြောပါတယ်။ဗျူဟာမြောက်နျူကလ িয়ার လက်နက်ဆိုတာဟာအားကောင်းတဲ့နျူကလ িয়ার ထိပ်ပူးတပ်တာဝုပစ်ဒုံးနဲ့နှိုင်းရင်တော့မြေစစ်မြေပြည်တုံးအတော်လေးကိုအားပြောတဲ့နျူကလ িয়ার ထိပ်ပူးတပ်တာတူပစ်လက်နက်တွေဖြစ်ပါတယ်။ရုရှားသမ္မတရဲ့ဒီကြေညာချက်ထွက်ပြီးတဲ့နောက်အခြေအနေတွေကိုမပြတ်စောင့်ကြည့်နေတယ်လို့အမေရိကန်ကပြောပါတယ်။ဒါပေမဲ့လည်းရုရှားအနေနဲ့အခုချိန်ထိယူကရိန်းကိုနျူကလ িয়ার လက်နက်သုံးတိုက်ဖို့အတွက်ပြင်ဆင်နေတဲ့ဆိုတဲ့အထောက်အထားမရှိသေးဘူးလို့အမေရိကန်နိုင်ငံဒီလုံခြုံရေးကောင်စီပြောခွင့်ရသူအမျိုးသမီးကပြောပါတယ်။တချိန်တည်းမှာတော့ယူကရိန်းရှေ့ချမှာရှိတဲ့ Zaporizhzhia နျူကလ িয়ার စစ်ရုံရဲ့ဘေးကင်းလုံခြုံမှုအခြေအနေကိုအကဲဖြတ်ဖို့အတွက်ကုလသမဂ္ဂနျူကလ িয়ার အေဂျင်စီ IAEA ရဲ့ကြီးကဲဟာအဲ့ဒီစီရင်ကိုတွားရောက်နေပါတယ်ခင်ဗျာ
။တရုတ်နဲ့ရုရှားကစည်ရင်းမဟာမိတ်ဖန်တီးနေတာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကရုရှားနိုင်ငံတော်ပိုင်းမီဒီယာနဲ့အင်တာဗျူးမှာပြောလိုက်ပါတယ်။စည်ရင်းဤပညာတဲ့ဘက်မှာတော့ကျွန်တော်တို့ပူပေါင်းဆောင်ရွက်နေကြပါတယ်ဖုံးထားတာမရှိပါဘူး။အရာရာမြင်သားပါလေရှိုးဝက်ချက်ဘာမှမရှိပါဘူးလို့တင်းကလေးနေကတွင်ထုတ်ခဲ့တဲ့အင်တာဗျူးမှာပူတင်ကပြောခဲ့တာပါသူနဲ့တရုတ်သမ္မတရှီချစ်ဖင်တို့ဟာအရာရာအလို့သဘောဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ်ကျွန်တော်တို့အလို့သဘောနဲ့နေ့လယ်စွာစားခဲ့ကြပါတယ်ပြီးတော့နောက်တစ်ခါကိုမိတ်ဆွေအဖြစ်ရွှေ့ရဖို့တရုတ်သမ္မတကိုကျွန်တော်ကဖိတ်ခေါ်ခဲ့တာပါဒီမှာကျွန်တော်ရဲ့တိုက်ခန်းရှိပါတယ်လို့ရုရှားသမ္မတပူတင်ကပြောပါတယ်အဲ့ဒီတိုက်ခန်းနေရာမှာနောက်ကျတဲ့အထိသူနေတတ်ပြီးအလို့ကိုလည်းမကြခဏအဲ့ဒီတိုက်ခန်းမှာပဲလုပ်တယ်လို့ဆိုပါတယ်အဲ့ဒီမှာပဲမကြခဏညာအိတ်တက်တယ်လို့လည်းပြောပါတယ်။တိုက်ခန်းရဲ့မီးလင်းပုံအနီးမှာရှီချစ်ပင်နဲ့သူတို့နှစ်ယောက်ထိုင်ပြီးတော့လက်ဖက်ရည်တော့အရာရာကိုအလို့သဘောဆွေးနွေးခဲ့ကြတယ်လို့သမ္မတပူတင်ကအင်တာဗျူးမှာပြောသွားခဲ့ပါတယ
်။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ဟာဂါနာနိုင်ငံကိုဆက်ရောက်ပြီးတော့ရက်သတင်းပတ်တစ်ပတ်ကြာမယ့်အာဖရိကတိုက်ခီးစဉ်ကိုဆက်လိုက်ပါတယ်။တနင်္လာနေ့တုန်းကဂါနာမြို့ကိုဆက်ရောက်ချိန်မှာဂါနာနိုင်ငံမြို့တော်ကိုဆက်ရောက်တဲ့အချိန်မှာတော့အမေရိကန်ဒုတိယသမ္မတဟဲရစ်ကိုကျောင်းသူကျောင်းသားတွေကအကရီတီးရွှဲနေကြိုဆိုခဲ့ကြပါတယ်။
What an honor it is to be here in Ghana. and on the continent.
ဂါနာနိုင်ငံရဲ့ဒီအာဖရိကတိုက်ပြည်ပေါ်ရောက်လာတဲ့အတွက်ဂုဏ်ယူမိပါတယ်။နောက်တစ်ပတ်ကြာမယ့်ဒီခီးစဉ်မှာဂါနာ၊တန်ဇန်နီးယားနဲ့ဇမ်ဘီယာနိုင်ငံတွေကိုတွားရောက်ပါမယ်။တမရနဲ့အမေရိကန်နိုင်ငံကူစားနှုတ်ခွန်းဆက်သလိုက်ပါတယ်။အမေရိကန်ပြည်သူတွေရဲ့ဒီအမေရိကန်ပြည်သူတွေနဲ့အာဖရိကတိုက်မှာနေထိုင်သူတွေအကြားအလွန်ရေးပါတဲ့မိတ်ဆွေဆက်ဆက်ရေးနောက်ထပ်ရှေ့ကြားခိုင်မြဲစေဖို့မျှော်လင့်ပါတယ်ဆိုပြီးတော့ဒုတိယသမ္မတဟာရစ်ကဂါနာမြို့တော်လီစေးရောက်ဆင်မှာပဲပြောပါတယ်ဂါနာနိုင်ငံဟာအာဖရိကတိုက်မှာဒီမိုကရေစီစနစ်အတည်ငြိမ်ဆုံးနိုင်ငံဖြစ်သီထားကြပါတယ်ဒါပေမဲ့လို့လည်းမကြာသေးခင်တုန်းကတော့စီးပွားရေးနဲ့လူမျိုးဆက်ရာစင်ခေါ်ချက်တွေရင်ဆိုင်နေရပါတယ်ကိုဗစ်ကပ်ပြီးမတိုင်ငင်မှာကမ္ဘာမှာအလျင်အများဆုံးစီးပွားဖြစ်ထွန်းခဲ့တဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးမဲ့အခုတော့ဒီချင်းငွေကြက်တဲနဲ့ငွေကြေးဖောင်းပွမှုတွေကြောင့်စားနပ်ရိက္ခာနဲ့အခြေခံစားကုန်ဈေးနှုန်းတွေတက်ခဲ့ပါတယ်လူဦးရေ34သန်းပဲရှိတဲ့ဂါနာနိုင်ငံဟာဒေသတွင်းမတည်ငြိမ်မှုတွေကြောင့်လည်းစိုးရိမ်စရာတွေရှိလာပါတယ်ပြီးခဲ့တဲ့နှစ်တွေအတွင်းမှာအင်းဒီချင်းဘူကီနူးစ်ဖာဆိုနဲ့မာလီမှာအာနာသိန်းတော်တွေဖြစ်ခဲ့တယ်လို့ပဲဂါနာမြောက်ဘက်မှာရှိတဲ့ဆာဟဲလ်လို့သိကြတဲ့ဒေသမှာလည်းအယ်ကာအီဒါနဲ့ IS အစိုးရအဖွဲ့လှုပ်ရှားမှုတွေရှိလာပါတယ်။ဒါကြောင့်မလို့လူထောင်ကနန်းတပ်ဖြတ်ခံရတယ်လို့တန်းတဲ့ချီအိုးအိမ်တွေဖြစ်ခဲ့ရပါတယ်။အခုတနင်္လာနေ့ဒီဂါနာသမ္မတနဲ့အမေရိကန်ဒုတိယသမ္မတတို့တွေ့ဆုံတဲ့အခါမှာဒီစီးပွားရေးနဲ့လုံခြုံရေးစင်ခေါ်ချက်ကိစ္စရပ်တွေကိုဆွေးနွေးပွဲရှိပါတယ်။အာဖရိကတိုက်အတွင်းမှာမကြာသေးခင်နှစ်တွေအတွင်းတရုတ်ဩဇာကျေပြန်လာမှုကိုတံပြန်တဲ့ခီးစဉ်လို့လည်းယူဆပါတယ်ခင်ဗျာ။
တနင်္ဂနွေမှာမင်းကလေးတွေအတွက်ကျောင်းတွေနဲ့တက္ကသိုလ်တွေကိုပြန်ဖွင့်ပေးဖို့အာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကဘူးမှာအမျိုးသမီးတက်ချောက်လှုပ်ရှားသူအုပ်စုလေးတစုကအစိုးရကိုတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကမြို့အနောက်ပိုင်းမှာခြိတက်ဆန္ဒပြခဲ့ကြတာပါ။တာလီဘန်လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြပွဲကိုအားသုံးဖြိုခွဲခဲ့ပါတယ်။ဆန္ဒပြကြရမှာအမျိုးသမီးနဲ့မင်းကလေး25ယောက်လောက်ပါဝင်ခဲ့ကြပြီးတောင်းဆိုချက်စိုက်ဖို့တွေကိုကင်လို့ကြွေးကြော်သံတွေတိုင်ခဲ့ကြပါတယ်။လွတ်လပ်ခွင့်အလုံးနဲ့ပညာရေးပညာရမိခင်အားရှိတဲ့နိုင်ငံပညာရေးဟာငါတို့အခွင့်အရေးအစရှိတဲ့ကြွေးကြော်သံတွေကိုကင်ဆယ်တောင်းဆိုခဲ့ကြတာပါ။ယောက်ျားလေးရဲ့လယ်တန်းကျောင်းတွေကိုပြီးခဲ့တဲ့အပတ်ကဖွင့်ခဲ့ပေမဲ့2021ခုနှစ်တာလီမန်တွေအာဏာပြန်ရကြတဲ့ကမိန်းကလေးတွေကိုကြောက်တက်ခွင့်ပိတ်ပင်ခဲ့တာကြောင့်ကျောင်းသူတွေကျောင်းမတက်ကြရတော့ပါဘူး။မနေ့ဒီဇင်ဘာလကစပြီးတိုက်ခိုးသူတွေမှာအမျိုးသမီးတွေတယောက်ခွင့်ကိုလည်းပိတ်ပင်ခဲ့ပါတယ်။အစိုးရရုံးတွေမှာအမျိုးသမီးတွေကိုအလုပ်လုပ်ခွင့်ပိတ်ပင်လိုက်တဲ့လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာလည်းအမျိုးသမီးတွေအလုပ်လုပ်ခွင့်ကိုပိတ်ပင်ထားပါတယ်။ခုလိုမတရားအမြင်ကျင့်တဲ့ဆုံးဖြတ်ချက်နဲ့မိန်းကလေးတသန်းကျော်ရဲ့မျှော်လင့်ချက်နဲ့အိမ်မက်တွေကိုခြေမုံပစ်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာပညာရေးရမုံငွေအဖွဲ့ UNICEF ရဲ့အကြီးအကဲ Catherine Russell ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တာလီဘန်တွေကတော့အာဖဂန်ရဲ့ယဉ်ကျေးမှုဘာသာရေးနဲ့အညီအုပ်ချုပ်တာဖြစ်တယ်လို့ပြောကြပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဗက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8433ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်စီးရီးယားနိုင်ငံတွင်းကအီရန်နဲ့ဆက်နွယ်တဲ့တပ်ဖွဲ့တွေစီကိုအမေရိကန်ကလေကြောင်းတက်ခိုက်မှုကိုအီရန်နိုင်ငံဘက်ကကန့်ကွက်ရှုံချပါရယ်ဒီတက်ခိုက်မှုကြောင့်လူ19ဦးသေဆုံးတယ်လို့သိရပြီးတော့တက်ခိုက်မှုအပြီးမှာတော့ဒါသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့အမေရိကန်ကပြောပါရယ်စီးရီးယားရှေ့ပိုင်းဒေသ Deir ez-Zor မှာအရသာပြစ်မှတ်တွေကိုအမေရိကန်စစ်တပ်ကစစ်ဆင်အကြမ်းဖက်တက်ခိုက်မှုတွေကိုကန့်ကွက်ရှုံချတယ်လို့အီရန်နိုင်ငံရဲ့ဌာနကစနေနေ့နှောင်းပိုင်းတုန်းကကြေညာခဲ့တာပါAmerican contract ဝန်ထမ်းတူသေဆုံးပြီးတော့နောက်ထပ် contract ဝန်ထမ်းနဲ့စစ်ဖက်ဝန်ထမ်း၅ဦးတရားရခဲ့ရတဲ့ဒီတက်ခိုက်မှုကိုလက်တော့ပြန်တက်ခိုက်တာဆိုပြီးတော့ American ဘက်ကတော့ကြေညာပါတယ်စီးရီးယားမှာရှိတဲ့ American ဥဆောင်တဲ့ညွန်မောင်းတပ်အခြေစိုက်စခန်းကိုဂျာတာဘီနီတို့ကအီရန်လုတ်ဒုံးကျင်တစ်စင်းထိမှန်ကျခဲ့တာပါတောက်ချာနေမတဲ့ပိုင်း American ဘက်ကခုလိုတုံ့ပြန်တက်ခိုက်မှုကြောင့်စီးရီးယားလူမျိုးအများစုဖြစ်တဲ့လူ19ဦးထက်မနည်းသေဆုံးခဲ့ရတယ်လို့စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်အခုလိုဒီတက်ခိုက်မှုကြောင့်အီရန်ကကြောထောက်နောက်ခံပြီးထားတဲ့စစ်သွေးကြောအုပ်စုတွေရဲ့ဒုံးတိုက်ခိုက်မှုတွေထပ်ဖြစ်လာနိုင်ခြေရှိတယ်လို့လည်းအဲ့ဒီဆောင်ကြီးအဖွဲ့ကပြောပါတယ်စီးရီးယားဆူရကတော့အမေရိကန်ဟာလူကြောင်တက်ခိုက်မှုပြစ်မှတ်နေရကိုလိမ်လည်ပြီးတော့သူ့ရဲ့ရန်လိုတက်ခိုက်မှုအပေါ်မှာအကြောင်းပြချက်ပေးတယ်ဆိုပြီးတော့ဆက်ဆွဲပါတယ်စီးရီးယားတင်ကန်တွင်းက IS စစ်သွေးကြွလက်ချက်တွေကိုနှိမ်နှင်းမှုနဲ့စီးရီးယားရှေ့မြောက်ပိုင်းကိုထိချုပ်ထားတဲ့ကတ်ဦးဆောင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကိုကူညီထောက်ပံ့မှုအတွက်စီးရီးယားရှေ့မြောက်တလွှမ်းအမေရိကန်တပ်ဖွဲ့ဝင်900လောက်ချထားတာပါအခုလိုစီးရီးယားနိုင်ငံအချုပ်အခြာနေမြေတွင်အမေရိကန်တပ်ဖွဲ့တွေရှိနေတာဟာတရားမဝင်မနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုဖြစ်တယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်စီးရီးယားနိုင်ငံတွင်အီရန်တပ်တွေရှိနေတာကတော့စီးရီးယားနိုင်ငံရဲ့တောင်းဆိုမှုကြောင့်သာဖြစ်တယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးကပြောဆိုပါတယ်ခင်ဗျာ
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူဟာသူ့ရဲ့ကာဝေးဝန်ကြီးကိုတင်းခွင်တွင်နေကရာထူးကထုတ်ပယ်လိုက်ပါတယ်အစ္စရေးနိုင်ငံရဲ့တရားရေးစနစ်ကိုပြောင်းလဲမဲ့အစီအစဉ်ရထားဖို့ကာဝေးဝန်ကြီးယော့ဖ်ဂယ်လန်ကတောင်းဆိုခဲ့ပြီးတဲ့နောက်အခုလိုရာထူးကရပ်ဆိုင်းလိုက်တာပါတရားလွတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုလွတ်တော်ကလွှမ်းမိုးဆုံးဖြတ်နိုင်တဲ့ဥပဒေပြဋ္ဌာန်းမှုပြင်ဆင်နေတာကြောင့် အစ္စရေးနိုင်ငံအတွင်းမှာဆန္ဒပြပွဲတွေဟာဖေဖော်ဝါရီလကစပြီးဆက်တိုက်ဖြစ်ပေါ်နေကြတာဖြစ်ပါတယ်။အစ္စရေးစိုးရရဲ့အာထုတ်မှုဟာတရားရေးစနစ်ရဲ့တိကျလွတ်လပ်မှုကိုပြပြစေတယ်လို့ဆန္ဒပြသူတွေကပြောကြပါတယ်။ဒီချိုးပတ်မှုဟာတိုက်ပြည်ကိုစိတ်ဝမ်းကွဲပြားစေတဲ့အတွက်ကြောင့်အစီအစဉ်ကိုရလိုက်ဖို့ကောက်ပွဲဝင်ကြီးကပြောဆိုခဲ့တာပါ
။ Honduras နိုင်ငံဟာ Taiwan နဲ့ဆက်ဆံရေးဖြတ်တောက်လိုက်ပြီးတော့တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးကိုထူထောင်လိုက်ပါတယ်။ဒါကြောင့်မလို့ Taiwan ကိုအတိမပြုတဲ့အချုပ်ကြာပိုင်နိုင်ငံက73နိုင်ငံမှာကြာမာတော့တယ်။တရုတ်နဲ့ Honduras နိုင်ငံနိုင်ငံရေးဝန်ကြီးတွေဟာတရုတ်နိုင်ငံမြို့တော်ပြချင်းမှာတနင်္လာနေ့ကဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတော့ Honduras ရဲ့ဒီဆုံးဖြတ်ချက်ဟာမှန်ကန်တဲ့ရွေးချယ်မှုဖြစ်တယ်ဆိုပြီးတရုတ်နိုင်ငံဂျာယီဝန်ကြီးဌာနကချီးကျူးပါတယ်။ကိုပိုင်အုပ်ချုပ်မှုရထိုင်ဝမ်ကိုတရုတ်ကပို့ပြီးတော့ရန်လိုလာတဲ့အချိန်မှာအခုဖြစ်ရဟာတရုတ်အတွက်တော့တန်မာရေးအောင်မြင်မှုဖြစ်တယ်လို့ပဲလက်တင်အမေရိကဒေသအပေါ်မှာတရုတ်ဩဇာတိုးလာတာကိုလည်းဖော်ပြပါတယ်။ Honduras နိုင်ငံဟာထိုင်ဝမ်ကိုအကူအညီဒေါ်လာဘီလီယံချီတောင်းခံခဲ့တယ်လို့ပဲအလားတူတရုတ်နိုင်ငံကိုလည်းအဆိုပြုခဲ့တယ်လို့ထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးဂျူးဆက်ဝူကပြောပါတယ်။တရုတ်နဲ့အတိတ်ပဲငွေကြေးသုံးပြီးတော့တန်မာရေးရှင်းပြမှုမလုပ်နိုင်ဘူးလို့ထိုင်ဝမ်သမ္မတကပြောပါတယ်။တရုတ်နိုင်ငံမှာ1949ပြည်ရင်းစစ်ဖြစ်ပြီးကတည်းကတရုတ်နဲ့ထိုင်ဝမ်ကြမှာနိုင်ငံခြားကတန်မာရေးဒီအတိမတ်ပြုခံရဖို့အတွက်အပြိုင်ဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA တနင်္လာနေ့မနက်ခင်းနောက်ဆုံးအားထိတ်တန်းရောက်သတင်းတွေကိုကိုသားညွန့်ဦးနဲ့အတူကြေညာပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွတ်ထုတ်မီပါသတင်းဆောင်ပါတ်ပုတ်ကိုတင်ပြချင်ပါတယ်ရုရှားကသူ့အိန္ဒိယချင်းနိုင်ငံတွေပေါ်ရန်လိုတဲ့စိတ်ရှိတယ်ဆိုတာရုရှားရဲ့တိုက်ရိုက်ချိန်ချောက်မှုကိုခံရတဲ့လစ်သွေးနီးယားနိုင်ငံကဆယ်စုနှစ်တွေချီကြာကလေးကသတိပေးနေကြတာပါအခုယူကရိန်းကျုံနေရတဲ့အခြေအနေမျိုးလစ်သွေးနီးယားမှာကျုံလာမှာကိုလည်းသူတို့ကစိုးရင်ကြပါတယ်ယူကရိန်းစစ်ပေးဒုက္ခသည်တွေကိုလစ်သွေးနီးယားပြည်သူတွေကဘလို့ကူညီတွေပေးနေပါတယ်လဲဆိုတော့ကိုတော့လစ်သွေးနီးယားမြို့တော်ဗီလနီယပ်စ်ကနေဂျိုနာသန်စပိုင်ယာသတင်းပေးပို့ထားတာကိုမတ်မြတ်သင်းအောင်ကခုလိုပြောပြထားပါတယ
်လစ်သွေးနီးယားနိုင်ငံဗီလနီယပ်စ်မြို့ပြင်မှာစီရနာဝန်ထမ်းတွေအမိဘတွေစောင့်နေကြပါတယ်။ယူကရိန်းစောင်းမကုန်ခင်မှာဒီမိဘတွေအမိပို့နိုင်မှုအတွက်သူတို့ကစောင့်နေကြပ
ါ။တဝက်လောက်ကယူကရိန်းစစ်သားတွေအတွက်ပါ။ကျန်တာကတော့အိမ်မရှိတော့လို့လယ်ထဲနေနေရတဲ့သူတွေဒါမှမဟုတ်လေရေတိုက်ထဲနေနေရတဲ့သူတွေအတွက်ပေါ့
။ဒီစီရနာဝန်ထမ်းတွေဟာအားတဲ့အချိန်တွေမှာသူတို့ကိုပိုင်ကရိယာတွေနဲ့ငွေကြေးစိုက်ထုတ်ယူကရိန်းကိုပို့ဖို့အတွက်မိဖို့တွေဆောက်လုပ်ပါတယ်။ရုရှားကျူးကျော်စစ်တနှစ်ကျော်လာတဲ့အချိန်ထိလစ်သူရေးနီးယားအနေနဲ့ယူကရိန်းအတွက်စီးရီးထောက်ပံ့မှု295တန်းအပါဝင်ဒဏ်ရာအထောက်ပံ့ပမာဏကတန်း900ကျော်ရှိပါတယ်။လက်ရှိမှာတော့ယူကရိန်းနိုင်ငံသား8500လောက်လစ်သူရေးနီးယားမှာနေထိုင်ပြီးတော့ဒုက္ခသည်အများစုတွေအိုးအိမ်တွေစီစဉ်ပေးမယ်လို့ကုလသမဂ္ဂကတော့ပြောထားပါတယ်။လစ်သူရေးနီးယားအစိုးရကယူကရိန်းကိုတနိုင်ငံလုံးအတိုင်းအတာနဲ့အကူအညီပေးရေးအစီအစဉ်တွေကိုလည်းလှုပ်ဆောင်ပေးနေပါတယ်
။ People are actually doing what they can on their everyday sort of
အားလုံးကစစ်ဘေးဒုက္ခသည်တွေကိုကူညီဖို့အဆင့်သင့်ရှိတဲ့အကြောင်းနဲ့လူကိုယ်တိုင်ကူညီတာရမငွေထောက်ပံ့တာဘာပဲဖြစ်ဖြစ်သူတို့တတ်နိုင်သလောက်နေတိုင်းအကူအညီပေးနေကြတဲ့အကြောင်းကိုအစိုးရတာဝန်ရှိသူတူကပြောဆိုသွားတာပါ။လစ်သွေးနီးယားရဲ့စီးပွားရေးကစပိန်ဒါမှမဟုတ်ပေါ်တူဂီဆိုလိုအလဲလက်ဝင်ငွေရှိတဲ့နိုင်ငံတနိုင်ငံအဖြစ်သတ်မှတ်ထားတာပါ။ယူကရိန်းစစ်ဘေးဒုက္ခသည်တွေကိုလည်းလူဒန်းနဲ့ငွေတွေအပေါ်မှီကူတာထက်အလုကန်ရှာဖွေနိုင်မှုသူတို့ကအကူအညီပေးကြပါတယ်။ရုရှားကျူးကျော်စစ်တစ်နှစ်ကျော်လာတဲ့တိုင်အောင်လစ်သွေးနီးယားပြည်သူတွေကတော့ဒုက္ခသည်တွေကိုဆက်ပြီးတော့အကူအညီပေးနေတာပါ။
I think that Lithuanian response both society wise and institutional
ဒီလိုမျိုးလူမှုအဖွဲ့အစည်းတွေရောအတိုင်းဝိုင်းတွေကပါစစ်ဘေးဒုက္ခသည်တွေကိုကြိုဆိုကြတာထင်ရှားပါတယ်ယူကရိန်းနိုင်ငံသားတော်တော်များများကရုရှားစကားပြောတတ်တာကြောင့်အလုံခံရဖို့လွယ်ပါတယ်ဒီမှာလည်းအများစုကရုရှားဘာသာစကားပြောကြပါတယ
်ဒါပြင်ယူကရိန်းအမှုပညာပစ္စည်းတချို့ကိုလည်းလစ်သူရေးနီးယားကအမှုပညာပြရိုက်တွေစီကိုပို့ဆောင်ပေးထားပါတယ
် When Ukrainians came back they saw that in National Museum of Kherson
ခါဆန်အမျိုးသားပြတိုင်းမှာဆိုဘယ်ပကြီးကားမှမရှိတော့ဘူးအကုန်ခိုးခံလိုက်ရတယ
်တချို့လစ်သူရေးနီးယားပြည်သူတွေကယူကရိန်းအမှုပညာပစ္စည်းတွေကိုနေနေမှာထိမ့်သိမ့်ပြီးထားကြပါတယ်ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာအဆိုးအဝါဆုံးဖြစ်တဲ့ရုရှားယူကရိန်းပဋိပက္ခတနည်းကြော်ကြာလာတဲ့တိုင်အောင်လစ်သူရေးနီးယားပြည်သူတွေကတော့မမောနိုင်မပန်းနိုင်သူတို့တက်အားသမျှစစ်ဘေးဒုက္ခသည်တွေကိုဆက်ပြီးတော့အကူအညီပေးနေကြအောင်မှာပဲဖြစ်ပါရဲ့ရှင်
ယူကရိန်းစစ်ဘေးဒုက္ခသည်တွေကိုလစ်သွေးနီးယားပြည်သူတွေ အခုညီပေးနေတဲ့အကြောင်းကိုမမ်းမြသစင်အောင်ကတင်ပြခဲ့တာပါအခုဆက်လက်ပြီးပတ်စင်ကဏ္ဍတွေကဒီမိုကရေစီရဲ့ဆွေးနွေးခန်းကိုတင်ဆက်ချင်ပါတယ်ဆက်နာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးတို့ဘဝလုံခြုံရေးအကာအကွယ်ကင်းမဲ့နေတဲ့အန္တရာယ်ကိုအထူးကရင်ဆိုင်နေကြရတဲ့အကြောင်းအမျိုးသမီးလှုပ်ရှားမှုခေါင်းဆောင်တူဖြစ်တဲ့မတ်မေဇဘယ်ဘျူက VOA ကိုပြောပါတယ်။ဒါအပြင်စစ်ကောင်စီဟာစန့်ကျင်သူတွေကိုဖိနှိပ်ရမှာအမျိုးသမီးခန္ဓာကိုယ်တွေကိုစစ်မြေပြင်တပ်ဖွဲ့အုံချနေတယ်လို့လည်းမတ်မေဇဘယ်ဘျူကဆိုပါတယ်။စစ်ကောင်စီလက်အောက်မြန်မာအမျိုးသမီးလှုပ်ရှားမှုတွေမှာအဓိကရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကမတ်မေဇဘယ်ဘျူကို Washington DC က VOA ရုံးချုပ်စတူဒီယိုမှာတွေ့ဆုံမေးမြန်းထားပါတယ်။
မေးစပယ်ကြီးအခုလို VOA ကိုလာရောက်ပြီးတော့ဗောနော်တက်ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျမလည်းကျေးဇူးတင်ပါတယ်မိုင်ကျန
်ဟုတ်ကဲ့ဒါကတော့ဒီမက်မေးစပယ်ဖြူဟာဒီမြမအမျိုးသမီးတက်ကြွလှုပ်ရှားသူလည်းဖြစ်တယ်နောက်အမျိုးသမီးများမဟာမိတ်မြန်မာရဲ့ဥဆောင်ဗောနော်အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်ဆိုတော့အခုကျမတို့အရင်ဆုံးမေးချင်တာကကြတော့ဒီမြမအမျိုးသမီးတွေအခန်းကဏ္ဍပေါ့နော်အထူးသဖြင့်ဒီဆရာနာတိတ်မှုကိုစန့်ကျင်လှုပ်ရှားနေတဲ့မြမအမျိုးသမီးတွေရဲ့အခန်းကဏ္ဍမှာအဲ့အပိုင်းကိုပြောမယ်ဆိုလို့ရှင်ဘယ်အပိုင်းကအဆိုးရွားဆုံးအခြေအနေကိုရင်ဆိုင်နေရလဲရှင
်ဟုတ်အဲ့တော့ကျမတို့တွေကတော့ဒီအမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေး Women Peace and Security လို့ဟိုတုံးနှုံးနေပေါ့နော်အဲ့တော့ဒီအမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးမှာအဓိကအားဖြင့်တော့prevention protection participation နဲ့ relief and recovery ဆိုပြီးတော့အပိုင်း၄ပိုင်းရှိတယ်။အဲ့ထဲမှာဒီခုစစ်အာဏာသိမ်းမှုနောက်တောက်ပိုင်းမှာအမျိုးသမီးတွေအတွက်စိန်ခေါ်မှုအရှိဆုံးကတော့ဟို protection နဲ့ participation ပေါ့နော်။အဲ့တော့အမျိုးသမီးတွေဟာတကယ်ကိုဟိုလုံခြုံမှုအမျိုးသမီးတွေရဲ့နေစဉ်ဘဝဟာလုံခြုံမှုကင်းမဲ့ပြီးတော့ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေပြီးတော့ဒီမတိုင်းပြုတ်ကျမှုကိုဒီလက်နက်တစ်ခုလို့ပေါ့နော်ဒါကို strategy ပေါ့သူတို့ရဲ့မဟာဗျူဟာတစ်ခုလို့မျိုးအသုံးပြုပြီးတော့အမျိုးသမီးတွေကိုလုံခြုံမှုမရှိအောင်ဒီပြုတ်လုံနေတဲ့ဟာကအမျိုးသမီးတွေအတွက်အာနာရှယ်စနစ်အောက်မှာစိန်ခေါ်မှုအကြီးဆုံးလို့ပြောလို့ရပါတယ်အဲ့တော့အဲ့လိုလုံခြုံမှုမရှိအကာအကွယ်မရှိတဲ့အတွက်ကိုအမျိုးသမီးတွေဟာဆုံးဖြတ်ချက်ချတဲ့နေရာတွေမှာငြိမ်းချမ်းရေးတည်ဆောက်တဲ့လုပ်ငန်းတွေပေါ့နော်အထူးသဖြင့်တော့ဒီလိုမျိုးဒီအောက်ခြေမှာပဲဖြစ်ဖြစ်ဒီမူဝါဒရေးဆွဲတဲ့နေရာတွေမှာပဲဖြစ်ဖြစ်မျိုးသမီးတွေရဲ့အတိတ်ပဲပြေဝစွာပါဝင်ခွင့်တွေပါဝင်မှုတွေရလေတခါအကန့်အသတ်တွေချိန်ချောက်မှုတွေပြန်လာပြီးဖြစ်နေတယ်ပေါ့အဲ့တော့အားလုံးကတော့ဆက်ဆက်နေပါတယ်ဒါပေမဲ့လည်းဒီ Women Peace and Security ပေါ့အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံမှုအောက်ကနေဘယ်ဟာကစိန်ခေါ်မှုအကြီးဆုံးလဲလို့မေးမယ်ဆိုရင်တော့ကျွန်မကတော့ဟိုအကအကွယ်ကိမဲမှုနဲ့ပေါ့နော်အဖော်ဝင်ဆောင်ရွက်ခွင့်မရှိမှုဟာကျမတို့အတွက်စိန်ခေါ်မှုအကြီးဆုံးပဲလို့ဖြေချင်ပါတယ်မဟ
ုတ်ကဲ့အဲ့တော့ဆင်အနာသိမ့်ပြီးတော့နှစ်နှစ်ကြော်ကြာလာတဲ့အချိန်မှာပေါ့နော်ဆိုလို့ရှိရင်ဒီနှစ်နှစ်ကြော်ကာလအတွင်းမှာဖန်စီခံရတဲ့အမျိုးသမီးတွေအထူးသဖြင့်တက်ကြွလှုပ်ရှားတဲ့အမျိုးသမီးတွေအပါအဝင်ဒီမိခင်ပေါ့နော်ဒီအမျိုးသမီးတွေရောဆိုအားလုံးပေါင်းအရေအတွက်က3000ကျော်လောက်ရှိတယ်လို့သိရတယ်နောက်ပြီးတော့ဒီလိုနောက်ပြီးတော့တည်ဆုံးသူအမျိုးသမီးတွေကဆိုရင်လေ400ကျော်ရှိနေတယ်နောက်ပြီးအဲ့ဒီထဲမှာမှသူတို့ဒီပฏิပခပေါ့နော်သူတို့ဆရာနာသိမ့်မှုကိုစန့်ကျင်နေရဲဆိုတော့ပြင်းထန်တဲ့ဒေတာတွေမှာဆိုလို့ရှိရင်အဲ့လိုအရှင်လက်လက်မိရှို့တဲ့အခါမှာဒီအမျိုးသမီးတွေတချို့ပါဝင်တာတွေရှိနေရပေါ့နော်ဆိုတော့ဒီစစ်ကောင်စီကဒီအမျိုးသမီးတွေပေါ်မှာဘာကြောင့်ဒီလောက်ဖိနှိပ်နေတယ်လို့မြင်လဲရှင့်
အဓိကတော့ကျွန်တော်တို့တုံ့နှုံးတာပေါ့နော် terror campaign ပေါ့သူတို့ကဒီပြည်သူလူထုကိုအချို့တစ်ဖြည့်ကြောက်စေချင်တာအဲ့တော့ဒီအကြောက်တရားကိုလက်နက်တစ်ခုလိုမျိုးသူတို့ကအသုံးပြုပြီးတော့အသုံးချပြီးတော့မျိုးသမီးတွေရဲ့ခန္ဓာကိုယ်ကိုစစ်မြေပြင်လို့သူတို့ကအသုံးချနေတာဖြစ်တယ်ပေါ့အဲ့တော့ဒီပြိပခဖြစ်တဲ့ဒေတာတွေအခုနမိုင်ကျင်ပြောသွားတဲ့ကိန်းကဏ္ဍပေါ့တေဆုံးသူအရေးအတွက်ဟာဆိုရင်ကျမတို့တွေဒီလုံလောက်တဲ့ကျန်းမာရေးပြည်သူဆောင်ရှောက်မှုဝန်ဆောင်မှုတွေမရရှိလို့တောထဲမှာပြေးရင်လွှားရင်နဲ့ကလေးမီးဖွားရင်နဲ့တေဆုံးရတဲ့အမျိုးသမီးတွေနော်ပြီးတော့ဒီဟိုဘယ်လိုပြောမလဲကျန်းမာရေးဝန်ဆောင်မှုနဲ့လက်လန်းမမီတဲ့အတွက်ကြောင့်ပုန်းဆောင်နေရင်နဲ့ပဲတေဆုံးရတဲ့အမျိုးသမီးတွေမိန်းကလေးတွေရဲ့အရေးအတွက်တွေမပါသေးဘူးတနတ်ကြည်စံကြောင့်ဘုံစားထိမှန်တာကြောင့် တည်ဆုံးရတဲ့အရေးအတွက်တွေဟာခုနမအေဂျင်ပြောသွားရဲ့ထဲမှာတော့အဲ့ဒီအရေးအတွက်တွေအကုန်လုံးချက်ပြီးတော့ကျမတို့ကောက်လုပ်မယ်ဆိုရင်ဒီထက်မကတာအမျိုးသမီးတွေနဲ့မိန်းကလေးတွေတည်ဆုံးရတဲ့အရေးအတွက်ဟာများပြအောင်မယ်လို့ကျမတို့တွေကခမန်းကြည့်တယ်ပေါ့လေအဲ့တော့ဘာကြောင့်အမျိုးသမီးတွေကိုသူတို့ကဟိုပြစ်မှတ်ထားပြီးတော့တက်ခိုက်တာလဲအမျိုးသမီးတွေဟာကျမတို့အနာဂတ်ရဲ့အဲဟိုခေါင်းဆောင်တွေဖြစ်ကြတယ်နော်ကျမတို့နိုင်ငံမှာအကြီးကလူဦးရေများတာလဲအမျိုးသမီးတွေပဲဒီဒေါ်လာရေးစတင်ကတည်းက February 1ရက်နေ့2021ကတည်းကအမျိုးသမီးတွေဟာအာဏာရှင်ကိုမကြောက်မရွံ့ရတဲ့ဒီ non violence ပေါ့အကြမ်းမဖက်တဲ့နီလန်အားလုံးကိုတုံးပြီးတော့အာဏာရှင်ကိုတွန်းလှန်ခုခံလာခဲ့တာနှစ်နှစ်ကျော်အခုဒီနေ့ဒီချိန်ထိဖြစ်တယ်ပေါ့အဲ့တော့အမျိုးသမီးတွေဟာညံကောင်းတယ်တတိရှိတယ်အာဏာရှင်ကိုအကြမ်းမဖက်တဲ့နီလန်နဲ့ခုခံနိုင်တဲ့တော်လာနိုင်တဲ့စွမ်းအားမှာမတမ်းမှတီထွင်ဆန်းတက်တဲ့နီလန်းတွေဒီကဘာကတတိချာမိအောင်အသိမှတ်ပြုအောင်ပေါ့နော်နီလန်းတွေကိုလည်းအမျိုးသမီးတွေကတီထွင်ကြံစအသုံးပြုတတ်တယ်ဒီတော်လာရေးမှာအမျိုးသမီးတွေသာရှေ့တန်းကမပါဘူးဆိုရင်သူတို့ကအလွဲတကူထိန်းချုပ်လို့ရကောင်းရနိုင်တယ်လို့သူတို့တွေးကောင်းတွေးနိုင်တယ်ဘာလို့လဲဆိုတော့အမျိုးသမီးတွေဟာတော်လာရေးရဲ့တောက်ပေါင်းဆုံးနေရာတိုင်းမှာသူတို့ရတဲ့နီလန်းပုံစံနေနဲ့ကိုကတွန်းလာနေတဲ့အခါမှာသူတို့ဟာတနည်းနည်းနဲ့သူတို့ကို threaten ဖြစ်တယ်ပေါ့နော်ချိန်ချောင်းနေတယ်အဲလို့သူတို့ခံစားရတဲ့အတွက်ကြောင့်အမျိုးသမီးတွေကိုပို့ပြီးတော့ပြစ်မှတ်ထားတယ်အမျိုးသမီးတွေရဲ့ခန္ဓာကိုယ်ကိုမတိန်ကျင်ကျဲအဖြစ်သူတို့ကလက်နဲ့တစ်ခုလိုပဲပြည်သူလူထုကိုအကြောက်တရားကိုသွင်းပေးနေတာဖြစ်တယ်ပေါ့နော်အဲတော့သူတို့ကိုဆန့်ကျင်နေသူတို့ကိုဟိုခုခံနေဆိုရင်ဒီလိုပဲအဆုံးသတ်ရမယ်ဆိုတဲ့ဒီ terror campaign ကိုသူတို့ကတနိုင်ငံလုံးကိုဟိုအတက်နိုင်ဆုံးပေါ့နော်သူတို့တက်နိုင်တဲ့ဘက်ကနေဒီကြစ်သုံးနေတာဖြစ်တယ
်အဲ့တော့အဲ့လိုမျိုးအခုဒီစစ်ကောင်စီကအမျိုးသမီးတွေကိုပြစ်မှတ်ထားပြီးတော့ပေါ့နော်ဒီအကြောက်တရားဖြစ်လာအောင်ဒီဖိနှိပ်နေတဲ့အပိုင်းနေမှာရောဒီမမေစပယ်ဖြူတို့အထူးသဖြင့်ဒီဟိုအမြင်ပေါ့နော်ပြည်တွင်းမှာဒီအမျိုးသမီးတွေစစ်ကောင်စီအောက်မှာဒီပေါ့နော်ရှိနေတဲ့အမျိုးသမီးတွေနောက်တက်ကြွအမျိုးသမီးတက်ကြွလှုပ်ရှားသူတွေကတော့သူတို့ရဲ့လှုပ်ရှားမှုတွေကတကယ်ပဲအဲဟိုကြာရှုံးသွားသလားအဲ့ဒီသူတို့အောက်မှာအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေကဘယ်လိုအခြေအနေရှိလဲရှင
်အမျိုးသမီးတွေတွန်းလှန်နေတဲ့ပြည်သူတို့နိုင်မရပါဘူးပြည်တွင်းမှာအခက်အခဲတွေအများကြီးပဲရှိပါတယ်အနေရတွေဟာနေရာတိုင်းမှာလို့ရင်ဆိုင်နေရပါတယ်ဒါပေမဲ့လည်းအကျဉ်းကြခံနေရတဲ့အမျိုးသမီးနိုင်ငံရေးအကျဉ်းသူတွေတောင်မှသူတို့ကိုလက်မြောက်အရှုံးပေးနေရတော့မဟုတ်ဘူးပေါ့နော်သူတို့ဟာလူတွေရဲ့သွားလာပြောဆိုနိုင်မှုကိုဒါသူတို့ကကန့်သက်ထိန်းချုပ်လို့ရကြရမယ်ဒါပေမဲ့အမျိုးသမီးတွေအပါဝင်ပြည်သူတွေရဲ့အာဏာရှင်စနစ်ကိုခုခံတွန်းလှန်ခြင်းနဲ့ spirit ပေါ့နော်အဲ့ဒီစိတ်ကိုတော့သူတို့ဘလို့မှကန့်သက်ထိန်းချုပ်ထားလို့ရမှာမဟုတ်ဘူးအခက်အခဲတွေဘလို့ပဲရှိပါစေမြေပြင်ကကျမတို့ရဲ့ညီမတွေဟာနေတိုင်းဆိုသလိုပဲမြမပီဒေတာအနံ့ပြားမှာမြေပြင်တပိတ်တွေကိုလည်းအခက်ခဲတွေအမျိုးမျိုးကြားရတယ်ရနေအန်ရယ်တွေကြားရတယ်ရနေဆက်လက်ပြီးတော့သူတို့တွေဘယ်လိုခေါ်ထွက်နေကြတုံးပဲပေါ့နော်လက်နက်ကင်ပြီးတော်လန်တဲ့နေရာမာတွေလည်းအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူပဲအာဏာရှင်ကိုတော်လန်ဖို့အတွက်သူတို့ရဲ့အနာဂတ်တွေသူတို့ရဲ့ဘဝတွေမိသားစုတွေကိုစွန့်လွတ်ပြီးတော့ပါဝင်နေကြတာကိုကျွန်တော်တို့တွေ့ရတယ်ဒီမျိုးဆက်တွေလူငယ်မျိုးဆက်တွေမိန်းကလေးတွေအမျိုးသမီးတွေကလည်းဘလို့ပဲဖိနှိပ်နေပါစေအဲ့ဒီအကြောက်တရားကိုတွန်းလှန်ပြီးတော့သူတို့ရှိနေတဲ့နေရာကနေတောင်ပေါင်းဆောင်ကနေခုခံတွန်းလှန်နေကြတာကိုအားရစရာတွေ့နေရပါတယ
်အဲ့တော့ဒီဟိုမြမအမျိုးသမီးတွေလှုပ်ရှားမှုတွေကိုအဓိကပေါ့နော်နောက်မြမအမျိုးသမီးလှုပ်ရှားမှုတွေရဲ့အသံတွေကိုနားထောင်တဲ့ဒီဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေဒီအမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေကဒီလိုပံ့ပိုးကူညီနေရဆိုတဲ့အပိုင်းမှာကိုအထူးသဖြင့်ဒီအမေရိကန်ပြည်ထောင်စုအနေနဲ့ဒီမြမအရေးနဲ့ပတ်သက်ပြီးတော့နောက်မြမအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေမှာဟိုဒီအမေရိကန်ဘက်ကဟိုထောက်ခံမှုတွေပံ့ပိုးမှုတွေကတကယ်ပဲအားရမှုရှိလားသူတို့အထူးသဖြင့်အခုအများအတောင်းဆိုနေတဲ့ NUG လို့အစိုးရကိုအမျိုးသားညီညွတ်ရေးအစိုးရကိုအတိမတ်ပြုဖို့ဆိုရဲမှာအခုချိန်ဒီအတိမတ်မပြုသေးတာတွေလည်းရှိတယ်တစ်ဖက်မှာလည်းဒီဘာမာအဲ့လိုဥပဒေမျိုးကိုဒါအမေရိကန်ဘက်ကဟိုလွှတ်တော်ကနေပြဋ္ဌာန်းလာတာမျိုးတော့ရှိတယ်ဆိုတော့ဒါပေမဲ့ဒီလိုအမေရိကန်ပြည်ထောင်စုရဲ့အခန်းကဏ္ဍကိုအားရမှုရှိသလားသူတို့အခန်းကဏ္ဍကိုဘယ်လိုမြင်လဲရှင
်ဟုတ်ကဲ့တပါတော့ဆုံးရတော့လေအဲဒီအမေရိကန်ဆိုတာကိုကျမတို့တွေကကျေးဇူးတင်တာပေါ့နော်။ဗ ဘာလို့လဲဆိုတော့သူတို့ရဲ့ကိုကြီးမှုတွေသူတို့ရဲ့အပိတ်ထောက်ခံမှုတွေဒါမရှိခဲ့ဘူးဆိုရင်မြန်မာပြည်သူတွေကအမှောင်ထဲမှာမျက်စိပိတ်နားပိတ်ပြီးတော့ဒီမိုကရေစီဆိုတာဘာလဲလူ့ခွင့်ရေးဆိုတာဘာလဲဆိုတာကိုသိကွယ်နားလည်ခွင့်တော့ရှိခဲ့မှာမဟုတ်ဘူးပေါ့အဲ့ဒီအတွက်ကြောင့်လေအမေရိကန်နိုင်ငံအစိုးရရဲ့အာပေကူညီမှုတွေထောက်ခံမှုတွေဟာကျမတို့အတွက်တော်တော်လေးကိုအရေးကြီးပါတယ်အရေးပါပါတယ်ပေါ့နော်ဒီအချိန်အထိကျမတို့နိုင်ငံနဲ့ကျမတို့ပြည်သူတွေကိုကူညီထောက်ပံ့ပေးနေတဲ့အရာတွေအားလုံးအတွက်လည်းကျမတို့ကအများကြီးပဲအသိမှတ်ပြုပါတယ်ကျေးဇူးလည်းတင်ပါတယ်ဒါပေမဲ့လည်းအဲ့ဒါကလုံလောက်မှုရှိပြီလားလို့မေးရင်တော့ဝမ်းနည်းစွာနဲ့ပဲမလုံလောက်သေးဘူးလို့ပြောရမှာပဲပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဟိုသူတို့ရဲ့အကူအညီမပါဘဲနဲ့ကျမတို့တွေဒီနိုင်ငံမှာလာပြီးတော့ကျမတို့ထွက်ပြေးတိမ်းရှောင်နိုင်မှာမဟုတ်ဘူး။နိုင်ငံရေးခုံလုံးခွင့်တွေလည်းရနိုင်မှာမဟုတ်ဘူး။အဲ့တော့အဲ့ဟာတွေအတွက်ကျမတို့ကျေးဇူးတင်တယ်။နော်အခုသူတို့ခေါ်ထားပေးခဲ့တဲ့လောက်အတွက်ကျမတို့ကျေးဇူးတင်တယ်။ဒါပေမဲ့လည်းသူတို့ကခေါ်ဖို့အတွက်ကိုသူတို့ကခေါ်လုံးခွင့်ပေးဖို့အတွက်ကိုစောင့်နေတဲ့သူတွေဟာလည်းတောင်းနဲ့ချီပြီးတော့ထိုင်းနေစမှာရှိနေတုံးပဲ။အဲ့တော့အဲ့ဓာရီကိုလည်းလစ်လူရှုမထားဖို့မျက်ခွေပြုတ်မထားဖို့အတွက်လည်းကျွန်မဒီနေရာနေတောင်းဆိုချင်တယ်။နောက်တစ်ခုကတော့ NUG ကိုအသိမှတ်ပြုဖို့ပေါ့နော်။အခုဒီသူတို့အသိပြချန်လိုက်တဲ့ဒီ NDAA ဘာမား Act ပေါ့လေ။ကနေပြီးတော့ NUG ဆိုတဲ့စကားလုံးကိုအသုံးပြုလာတဲ့ PDF တို့ဘာတို့ပါသူတို့တွေကထည့်သွင်းပြီးတော့ဒီစကားလုံးတွေကိုသူတို့ဟာဒီဥပဒေထဲမှာထည့်သုံးလာတဲ့အဟာကိုကျွန်တော်တို့ကအရင်ပဲကြိုဆိုတယ်။ဒါဟာတနည်းအားဖြင့်ပြောမယ်ဆိုရင်အတိမတ်ပြုခြင်းတစ်ခုပဲပေါ့နော်ဒါပေမဲ့လည်းအဲ့ဒီလောက်အတိမတ်ပြုရုံနဲ့ပဲတော့လေမလုံလောက်သေးဘူးကျမတို့မှာအခက်ခဲရှိနေတာပေါ့နော်ဒီအကြမ်းဖက်စစ်တပ်ကသူတို့ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်ရဆွဲမှုတွေအတွက်တကယ်ပဲတာဝန်ယူမှုတာဝန်ခံမှုရှိစေဖို့နော်ပြစ်ဒဏ်ကင်းလွတ်ခွင့်ကနေဘယ်လိုခေါ်မလဲကင်းလွတ်ခွင့်မရှိစေဖို့အတွက်ကျမတို့တွေက NUG ကိုအစိုးရအနေနဲ့အတိမတ်ပြုမှသာ NUG အစိုးရဟာဒီအကြမ်းဖက်စစ်တပ်ကိုစစ်ခုံရောင်းပြန်နိုင်ဖို့ကိစ္စတွေကိုဆက်လက်ဆောင်ရွက်နိုင်မှာဖြစ်တယ်။ကျမတို့ပြည်သူတွေလိုလားတောင်းတတာဟာဒီစစ်တပ်ကဆင်းသွားဖို့တခုတည်းပဲမဟုတ်ဘူးပေါ့နော်။အဲ့တော့ဒီစစ်တပ်ကကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်ကိုသူတို့ကိုထိရောက်တဲ့ပြစ်ဒဏ်ပြည်သူလူထုကရစေချင်တာပေးစေချင်တာဖြစ်တယ်။သူတို့ဟာအဲ့တော့မှသာနောက်နောက်ဒီလိုအလားတန်တူတဲ့ရာဇဝတ်မှုတွေကိုထပ်ပြီးတော့မြန်မာပြည်သူတွေပေါ်မှာမကျူးလွန်ရဲမှာလို့ကျမတို့ကခံယူတယ်။အဲ့အတွက်ကြောင့်ဒီလိုထိရောက်တဲ့ပြစ်ဒဏ်ချမှတ်နိုင်ရေးပေါ့နော်။သူတို့ကိုဘုတ်ပင်လင်းပြောရမယ်၊ဒဲပြောရမယ်ဆိုတော့သူတို့ကို ICC ကိုကျမတို့ကတင်ပို့ပြီးတော့အရေးယူနိုင်ဖို့အတွက်ဆိုတာနိုင်ငံတကာက NUG ကိုအစိုးရအဖြစ်အသိမှတ်ပြုမှုဟာအရေးအကြီးဆုံးအခမ်းအနားနေပါဝင်နေပါတယ်။အကြောင်းလဲကျမတို့ပြည်သူတွေကဒီ NUG ကိုအစိုးရအဖြစ်နဲ့ပြည်သူအစိုးရအဖြစ်နဲ့လက်ခံပေးပါထောက်ခံအားပေးပါလို့ကျမတို့က constant ပေါ့နော်ဒါကိုဆင်ဆက်မပြတ်ကျမတို့ကပြောနေရတာပေါ့နော်ဟုတ
်ကဲ့ကျေးဇူးတင်ပါတယ်မမီစပယ်ဖြူအခုလိုမျိုးမေးမြန်းလာကိုဖြေကြားပေးရတဲ့ကျေးဇူးအများကြီးတင်ပါတယ်
ကျေးဇူးများတင်ပါတယ်
မြန်မာမျိုးသမီးလှုပ်ရှားမှုတွေမှာအဓိကရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်တဲ့အမြင်တွေကိုမတ်အင်ဂျင်နီယာမေးမြန်းတင်ပြခဲ့တာပါ။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူဝက်စီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျဲမတ်စုမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းဇက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါ VUE မြန်မာပိုင်းစီစဉ်2023ခုနှစ်မတ်လ29ရက်တတင်းလာနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာမြမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးကမ္ဘာမြမမီဒီယာမြင်ကွင်းနဲ့စကြအောင်ပါ။မြန်မာနိုင်ငံတွင်ဘိတ်ဆိုင်ပြုံးမှုဟာစစ်အာဏာသိမ်းပြီးနောက်ပိုင်းမှာ63ရာခိုင်နှုန်းတိုးလာတယ်လို့ကုလသမဂ္ဂမွေးစည်းဝါနဲ့ရာဇဝတ်မှုဆိုင်ရာရုံး UNODC ရဲ့အစီအခံစာမှာဖော်ပြထားပါတယ်။ဒီလိုဘိတ်ထွက်နှုန်းဘာကြောင့်ပိုထိုးလာတာထင်ပါလဲ။ကမ္ဘာမြမမီဒီယာမြင်ကွင်းသုံးသက်ချက်စောင့်ပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဘာကြောင့်ဘိန်းအထွက်နှုန်းတိတိတသာတိုးလာရလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါ Golden Triangle တင်စားခေါ်ဝေါ်ကြတဲ့မြန်မာထိုင်းနဲ့လာအိုသုံးနိုင်ငံနဲ့နမိတ်ဆုံရာရွှေတရိကန်ဒေသဟာကမ္ဘာကျော်ပါတယ်အထူးသဖြင့်ရွှေတရိကန်ဒေသကိုဘိန်းထွက်ရအရာဖြစ်ကမ္ဘာမှာကြော်ကြားလူသိများပါတယ်ထို့အတူပဲခွန်စာလောဆိတ်ဟန်တို့ဟာလည်းရွှေတရိကန်ဒေသကဘိန်းဘရင်တွေအဖြစ်နာမည်ဆိုးနဲ့ကြော်ကြားခဲ့ကြပါတယ်ဒါတွေဟာအတိတ်ကအကြောင်းအရာတွေပါပြီးသွားပြီလို့ထင်စရာရှိပါတယ်မဟုတ်ပါဘူးရွှေတရိကန်ဒေသမှာကြော့ပြန်အကျိုးသက်ရောက်မှုတွေကြီးကြီးမားမားပြန်လည်ပေါ်ပေါက်လို့လာနေပါပြီအဲ့ဒါကတော့ရွှေတရိကန်ဒေသမှာဒီနှစ်တွေအတွင်းဘိန်းအထွက်အသီးသီးသားသားတိုးလာနေပြီးမွေးရည်ဆေးဝါးကုန်သွယ်မှုပြဿနာကြီးထွားလာကဒေသတွင်းသမဂ္ဂနိုင်ငံတကာအထိပါကြေရရိုက်ခတ်လာခြင်းဖြစ်ပါလေမြန်မာနိုင်ငံတွင်းမှာဘိန်းဆိုင်ပြုမှု33ရာခိုင်နှုန်းတိုးလာတယ်လို့2023ဇန်နဝါရီလ26ရက်နေ့ VOA သတင်းမှာကုလသမဂ္ဂမူရည်ဆေးဝါးနဲ့ရာဇဝမှုဆိုင်ရာယုံ UNODC ရဲ့အစည်းအဝေးခန်းစာကိုကိုးကားပြီးဖော်ပြခဲ့ပါတယ်မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြုမှုဟာ2014ခုနှစ်ကနေ2020ခုနှစ်အထိဇက်တိုက်ကျဆင်းနေရာကဆရာနာသိမ်းပြီးနောက်ပိုင်းဘိန်းဆိုင်ပြုမှုပြန်လည်မြင့်တက်လာခဲ့ပါတယ်ဘိန်းဆိုင်ပြုမှုဟာရှမ်းပြည်နယ်ထဲမှာအဓိကမြင့်တက်လာတာတွေ့ရပြီး39ရာခိုင်နှုန်းနဲ့အမြင့်ဆုံးဖြစ်ပါတယ်။ချင်းပြည်နယ်မှာ14ရာခိုင်နှုန်း၊ကယင်ပြည်နယ်မှာ17ရာခိုင်နှုန်းနဲ့ကချင်ပြည်နယ်မှာ3ရာခိုင်နှုန်းတိုးတက်လာတယ်လို့ UNODC အစိုးရခန်းစာမှာဖော်ပြထားပါတယ်။ဘိန်းဆိုင်ပြုတ်မှုနဲ့ပတ်သက်လို့ရှမ်းပြည်နယ်တောင်ပိုင်းမှာနေထိုင်တဲ့ဒေသခံတဦးက VOA ကိုအခုလိုပြောကြားခဲ့ပါတယ်။
နိုင်ငံရေးမပြောင်းလဲခြင်းနဲ့သမိုင်းချင်းဆန်းတောင်ဒေသဟာတော်တော်လေးရုပ်နေတာဒီအာနာသိင်းပြည့်နောက်ပိုင်းမှာအရင်ကဆုံချင်းထားတဲ့နေရာကိုမနှုတ်တဲ့နေရာဒီတိုင်းမှာအဒီနေ့ကတောင်ကျောတစ်ခုလုံးနေပြန်ပြေးနေရဒီလိုလေးပြေးလို့နောက်ကတောင်ရောပေါ့နော်ဒီလိုပြေးလို့နောက်ကတောင်ရောအဲ့ဒီမိုင်းပေါ်တောင်ကတောင်ရောဒီမှာပုံရောအကျိုးမူတွေကပုံသေးတာတော့
ကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်မြန်မာနိုင်ငံဟာဘိန်းထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပါတယ်။ဘိန်းကနေဘိန်းဖြူထုတ်လုပ်နိုင်ပြီးကမ္ဘာမှာရောင်းချနေကြတဲ့ဘိန်းဖြူအများစုကဒီနိုင်ငံကဘိန်းတွေကိုအခြေခံပြီးထုတ်လုပ်ကြတာပါ။မြန်မာနိုင်ငံရဲ့ဘိန်းစီးပွားရေးတန်ဖိုးပမာဏဟာအမေရိကန်ဒေါ်လာ1ဘီလီယံအထိရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးဒေတာရင်းဘိန်းကုန်သွယ်မှုတန်ဖိုးပမာဏဟာအမေရိကန်ဒေါ်လာ10ဘီလီယံလောက်ရှိတယ်လို့ဆိုပါတယ်။The International Affairs Review ကလည်းပြီးခဲ့တဲ့ဇွန်လ15ရက်နေ့မှာမတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံမှာတရားမဝင်စီးပွားရေးလုပ်ငန်းတွေရဲ့အခမ်းအနားဟာဆက်ရှိနေအောင်ပဲဆိုတဲ့စာတမ်းတစ်စောင်ဖော်ပြခဲ့ပါတယ်။အဲဒီစာတမ်းကမြန်မာစီးပွားရေးမှာတရားမဝင်စီးပွားရေးကဏ္ဍကြီး3ခုကလွှမ်းမိုးထားတယ်လို့ဆိုပါတယ်။အဲ့အရာတွေကတော့တဘာဝတယံဇာတာတွေခိုးထုတ်ရောင်းချတဲ့ကဏ္ဍ၊မိုးရင်ဆေးဝါးထုတ်လုပ်ကုန်သွယ်တဲ့ကဏ္ဍနဲ့လူကုန်ကူးတဲ့ကဏ္ဍတို့ဖြစ်ပါတယ်။
ထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာကြီးကလည်းထိုင်းမြန်မာနယ်စပ်ကနေစိတ်ကြွဆေးပြားမက်သာဖက်တမင်းတန်280တဲ့မနဲ့နေ့စဉ်ထုတ်လုပ်ဖြန့်ဖြူးနေတယ်လို့ထိုင်းတရားရေးဝန်ကြီးဆမ်ဆက်တပ်စုတင်ရဲ့ပြောကြားချက်ကို2022အောက်တိုဘာ10ရက်နေ့ကဖော်ပြခဲ့ပါတယ်။ဘာကြောင့်မြန်မာနိုင်ငံမှာမူရည်ဆေးဝါးထုတ်လုပ်မှုနဲ့တရားမဝင်စီးပွားရေးကဏ္ဍကြီးထွားနေရတာပါလဲ UNODC ရဲ့အရှိတောင်အာရှနဲ့ပစိဖိတ်ဒေသကိုယ်စားလှယ်ဂျယ်ရမီဒေါဂလတ်စ်ကတော့ပြည်သူစစ်တွေ၊နေကြားဆောင်တပ်တွေ၊ကိုပိုင်အုပ်ချုပ်ခွင့်ရဒေသကလက်နက်ကင်တပ်တွေဟာမူရည်ဆေးဝါးထုတ်လုပ်မှုနဲ့ကုံသွယ်မှုကိုအချိန်မြင့်လှုံ့ဆော်နေကြတာကြောင့်ဖြစ်တယ်လို့ VOA အင်္ဂလိပ်ပိုင်အစည်းအဝေးကို2022မတ်လ5ရက်နေ့ကပြောကြားခဲ့ပါတယ်။ရွှေတရိကန်ဒေသရဲ့ယာဘဆေးပြားထုတ်လုပ်မှုဟာပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်ဒေါ်လာ60ဘီလီယံတန်ဖိုးထိရှိခဲ့တယ်လို့လည်းဂျယ်ရမီဒေါဂလတ်စ်ကဆိုပါတယ်။
TWAI Torino World Affairs Institute ရဲ့2022ခုနှစ်ဒီဇင်ဘာလကထုတ်ပြန်တဲ့စစ်တပ်အာဏာမသိမ်းမီနဲ့စစ်တပ်အာဏာသိမ်းပြီးနောက်မူရင်စည်းဝါးနဲ့မြမစည်းဝါးရေးစာရမ်းမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြမနိုင်ငံမြောက်ပိုင်းဒေသတွေမှာမူရင်စည်းဝါးထုတ်လုပ်မှုတွေပိုများလာပါတယ်နိုင်ငံတွင်းမှာပဋိပက္ခတွေမငြိမ်မသက်မှုတွေဖြစ်ပွားနေတဲ့အတွက်မြန်မာစစ်တပ်ဟာမူရည်စေဝါတားဆီးနေနေရထက်လုံခြုံရေးပိုင်းကိုဦးစားပေးလှုံ့ဆော်နေရပါတယ်။ဒါအပြင်စစ်တပ်ကိုထောက်ခံတဲ့စစ်တပ်ကဖွဲ့စည်းပေးထားတဲ့ပြည်သူစစ်တွေဟာမူရည်စေဝါကုံသွယ်မှုမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေကြပါတယ်။ စစ်တပ်ရဲ့အောက်ခြေတပ်ဖွဲ့တွေနဲ့တပ်မှုတွေဟာလည်းဘူးရဲစေဝါကုံသွယ်မှုတွေမှာပါဝင်ပတ်သက်နေကြပါတယ်ဘာကြောင့်လဲဆိုတော့တရင်တပ်ဖွဲ့တွေနဲ့တပ်သားတွေအတွက်လိုအပ်တဲ့ရိတ်ခါထောက်ပံ့ရေးပစ္စည်းတွေအတွက်စစ်ရုံးချုပ်ကထောက်ပံ့မှုနည်းပါတဲ့အတွက်လိုအပ်ချက်တွေကိုကိုအားကိုကိုရှာဖွေရတာတွေဟာအကျင့်ပြတ်ခြားစားမှုကိုတွန်းအားပေးရရောက်စေလို့ဖြစ်တယ်လို့ဖော်ပြထားပါတယ်
။ဒါအပြင်2022စက်တင်ဘာလ18ရက်နေ့ကထိုင်းနိုင်ငံဘာကောက်မြို့မှာဖမ်းဆီးခြင်းခံခဲ့ရတဲ့လက်နက်မှောင်ကိုပွဲစားတဲ့မူရဲမှောင်ကိုသမားထွန်းမင်းလတ်ဟာမြန်မာစစ်ကောင်စီကောင်းဆောင်ဘူဂျုံမူကြီးမဲအောင်လိုက်မိသားစုနဲ့ပတ်သက်ဆက်နွယ်နေတဲ့ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့တာတွေ့ရပါတယ်။ဒါကြောင့်လဲ UNODC ရဲ့အရှေ့တောင်အာရှနဲ့ပစိဖိတ်ဒေသကိုယ်စားလှယ်ဂျယ်ရမီဒေါဂရပ်စ်ကမြန်မာနိုင်ငံမှာဘိန်းထွက်နှုန်းတိုးလာတာနဲ့ဓာတုစိတ်ကြွဆေးပြားထုတ်လုပ်မှုတိုးလာနေတာဟာနိုင်ငံရေးကိစ္စဖြစ်တယ်။ဒါကြောင့်ဒီအခြေအနေကိုအရှေ့တောင်အာရှနိုင်ငံတွေအကြားနိုင်ငံရေးအဆင့်မှာကင်တွယ်ဖြေရှင်းဖို့လိုမယ်လို့ဂျယ်ရမီဒေါဂရပ်စ်ကအခုလိုထောက်ပြပြောဆိုခဲ့ပါတယ်ဒေတာတွင်ရိုက်ခတ်မှုတွေကလည်းအင်မတန်ကြီးမားပါတယ်ဒါပေမဲ့အာဆီယံမှာဒါကိုဆွေးနွေးတာမရှိသေးပါဘူးဒီကိစ္စကိုရဲတပ်ဖွဲ့အဆင့်နယ်ပဲအချင်းချင်းဆွေးနွေးဖို့မဟုတ်ပဲနိုင်ငံရေးအရာပါပူးပေါင်းဆောင်ရွက်ကင်တွယ်ဖို့လိုမယ်ဆိုတာကိုအရှေ့တောင်အာရှနိုင်ငံတွေကိုလေးလေးနက်နက်အကြံပေးလိုပါတယ်ရဲတပ်ဖွဲ့ကပဲဖြည့်ရှင်းလို့မရပါဘူးဒါဟာသူတို့ကိုပါရိုက်ခတ်မှုရှိနေတယ်ဆိုတဲ့အခြေအနေကိုအတိမတ်ပြုပြီးအဆင့်မြင့်တာဝန်ရှိသူတွေကြားနိုင်ငံရေးအရာဆွေးနွေးဖို့လိုပါတယ်လို့ဗန်ကောက်မှာနိုင်ငံခြားသတင်းတောက်တွေကိုပြောကြားခဲ့ကြောင်းပါခင်ဗျာ
ကိုပြည့်သွင်းနိုင်ရဲ့ကမ္ဘာမြတ်မီဒီယာမြင်ပွဲမှာ VOA မြန်မာပိုင်းရဲ့တနင်္လာနေ့မှာလည်းပဲစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းကြဲမှတ်စုများတင်ဆက်ပါမယ်အခုတော့16ရက်နဲ့19ရက်မှာပြုလုပ်ခဲ့တဲ့ SNLD ပါတီရဲ့ဘိုလ်လုံးပူဆောင်ကော်မတီအစည်းအဝေးအဖြစ်မှာနိုင်ငံရေးပါတီအဖြစ်မှတ်ပုံတင်မှာမဟုတ်တော့ဘူးလို့ဆုံးဖြတ်ခဲ့ပါတယ်။ဒီအကြောင်းချင်းရာကိုအချက်လက်အခြေပြုပြီး ISP မြန်မာကပိုင်းခြားဖော်ပြထားပါတယ
16ရက်နဲ့19ရက်မှာပြုလုပ်ခဲ့တဲ့ SNLD ပါတီရဲ့ဘိုးအလုံးမှုဆောင်ကော်မတီအစည်းအဝေးပြီးမှနိုင်ငံရေးပါတီအဖြစ်မှတ်ပုံတင်မှာမဟုတ်တော့ဘူးလို့ဆုံးဖြတ်ခဲ့ပါတယ်။သက်ဆိုင်ရာကရွေးကောက်ပွဲရဲ့အတိအကျမကျညာထားတာပါတီဝင်တွေရဲ့သဘောထားရယူဖို့လုံခြုံရေးအကန့်အသတ်တွေရှိနေတာကြောင့်လို့ဆိုပါတယ်။အခုဒီချိန်နဲ့ဆို SNLD ကိုနိုင်ငံရေးပါတီအဖြစ်မှတ်ပုံမတင်ဖို့ဆုံးဖြတ်ခဲ့တာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။နာဖာဆက်ဆိုရရဲ့2008ဖွဲ့စည်းပုံကိုတပိတ်ပေါက်ခဲ့တဲ့ SNLD ဟာမှတ်ပုံမတင်ခဲ့သလို2010ရွေးကောက်ပွဲမှာလည်းဝင်မပြိုင်ခဲ့ပါဘူး။အကျိုးဆက်အနေနဲ့ပါတီပယ်ဖျက်ခံခဲ့ရပူပါတယ်။တတိုင်းပြည်လုံးမှာလည်းအကြမ်းဖက်မှုတွေရင်ဆိုင်ရချိန်မှာပါတီမှတ်ပုံမတင်တဲ့ဆုံးဖြတ်ချက်ဆက်အနာရှင်စနစ်ကိုတရားဝင်မှုမပေးဘဲရဲရဲဝံ့ဝံ့ငင်းဆန်တဲ့သဘောဆောင်ပါတယ်။တစ်ပြထမ်းလိုက်တဲ့စစ်ကောင်စီရဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအားဖိနှိပ်မှုနဲ့တင်းကြပ်မှုအပြည့်ဖြစ်နေပါတယ်။ဒီဥပဒေအသက်ဟာနိုင်ငံရေးပါတီတွေလိုအရက်သားနိုင်ငံရဲ့အင်အားစုတွေကိုစစ်တပ်ရဲ့လက်ဝေကန်အသုံးချခံအဖြစ်ချိုးနှိမ်ထားတယ်လို့ယူဆနိုင်ပါတယ်။အခုချိန်အထိတော့စစ်တပ်ကစီစဉ်တဲ့ခင်ကျင်းနိုင်ဟာနိုင်ငံရေးထွက်ပေါက်ဖြစ်လာပွဲမရှိပါဘူး။ဒါအပြင်စစ်တပ်အပေါ်လူလူရဲ့နာကျင်ခါတိမှုတွေကြောင့်အရက်ဖက်စစ်ဖက်ဆက်ဆံရေးကလည်းပြန်ကောင်းလာပွဲမရှိပါဘူး။SNLD ဟာနိုင်ငံပဋိပက္ခရဲ့လက်တလောအကြောင်းရင်းကိုကြော်လွှားနိုင်ဖို့ကြိုးစားတဲ့ပဋိပက္ခဖြည့်ရှင်ရေးတပ်ပဋိပက္ခရဲ့အရင်မြစ်အထိလက်ကုံထုတ်ပြောင်းလဲဖို့အားထုတ်နေကြတာပါအစိုးရအပြောင်းလဲတဲ့စနစ်အပြောင်းလဲကိုတွားရမယ်ဆိုတဲ့စဉ်းစားချက်ကပါတီခေါင်းဆောင်တွေမှာရှိနေပါတယ် SNLD ဟာရှမ်းနိုင်ငံရေးတသက်ကိုပဲကွက်မစင်းသာပဲပြည်ထောင်စုပေါ်ထွန်ရေးကိုအစဉ်တစိုက်ကြိုးစားခဲ့တာကိုတွေ့ရပါတယ်ပြည်ထောင်စုပေါ်ထွန်ရေးနဲ့မဟာမိတ်ဆက်ဆံရေးအပေါ်ထားတဲ့ SNLD ရဲ့သဘောထားဟာနိုင်ငံရေးအရာရင့်ကျက်ရင်ကျေးတဲ့နမူနာကောင်းဖြစ်ပါတယ် မပုံတင်ထားတဲ့နိုင်ငံရေးပါတီအဖြစ်ရှိသည်ဖြစ်စေမရှိသည်ဖြစ်စေ SNLD ဟာမြန်မာနိုင်ငံရေးမှာအရေးပါတဲ့အင်အားစုတစ်ရပ်ဖြစ်စက်တီတန်နေွယ်ရှိပါတယ်။အရင်သာရကတွေအရနိုင်ငံရေးအခင်းချင်းအခြေအနေပြောင်းလဲလာရင်ပါတီအနေနဲ့ပြန်ပြီးမပုံတင်တာမျိုးရှိခဲ့ပါတယ်။တစ်ဖက်မှာလည်းစစ်ကောင်စီက SNLD ကိုဖိအားပေးချင်းချောက်တာအရေးယူတာမျိုးရှိလာနိုင်ပါတယ်။နိုင်ငံတကာအတိုက်အဝန်းကလည်းဒါကိုစောင့်ကြည့်နေဖို့အရေးယူတာမျိုးမလုပ်ဖို့စစ်ကောင်စီကိုတတိရှိရမှာပါ။နိုင်ငံအပြောင်းလဲအတွက်အဖြေဟာပြည်တွင်းနိုင်ငံရေးနဲ့အရက်ဖက်အင်အားစုတွေရဲ့ယက်တီနိုင်စွမ်းနဲ့ရုန်းကန်ကြီးထွားနိုင်စွမ်းဆိုတာကိုအတိမတ်ပြုကြရမှာဖြစ်ပါတယ
်။စစ်ကောင်စီရွေးကောက်ပွဲနဲ့ပတ်သက်ပြီး SNLD ပါတီရဲ့ယက်တီချက်ကိုကြားခဲ့ကြရတာဖြစ်ပါတယ်။အခုတော့မြမပြည်ကပေးစာများအစီအစဉ်မှာဗီဒီယိုကိုပြပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လွှာတွေအကြံပြုလွှာတွေကိုမအေးတန်းနာကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ဒီတစ်ပတ်တော့မင်္ဂလာပါငင်းညမစီမြန်မာပြည်အေးချမ်းမစီမြန်မာပြည်ဆိုရဲစွတောင်းလေးနဲ့စကြင်ပါလိမ့်ရှင်။နိုင်နိုင်ဆိုရဲတော်ရရှင်ရေးလာပါလိမ့်။မြန်မာနိုင်ငံအတွက်တင်တာမကပဲနဲ့ကမ္ဘာအတွက်ပါလိုအပ်တဲ့စွတောင်းဖြစ်ပါလိမ့်။အထူးကျေးဇူးတင်ပါတယ်နော်။ဒါနဲ့ပြီးခဲ့တဲ့သတင်းပတ်တွေမှာ VOA ထုတ်လွှင့်ချက်တချို့ Facebook တိုက်ရိုက်ထုတ်လွှင့်မှုမရောက်တဲ့အတွက်ကြောင့်လို့ရေးလာတဲ့တော်ရရှင်တွေရှိပါရဲ့နော်။ဒီထက်မှတော်ရရှင်လှမောင်ကဒီနေ့ဘာဖြစ်လို့သတင်းမလွှင့်တာလဲမျှော်နေတယ်တဲ့။VOA Live ကိုအစီအမပြတ်နားထောင်နေမိလို့မလွင့်နာတွေ့ရင်သတိရပါတယ်။တနေ့ကုန်တမျိုးလိုနေသလိုခံစားရပါတယ် VOA ရဲ့ Facebook Live မတက်တဲ့အတွက်ကြောင့်မလို့လည်းတောင်းပန်ချင်ပါတယ်။အင်းဒီကကျမတို့ VOA Internet ဆာမျက်နှာတစ်ခုလုံးတစ်ညက်နေနိုင်ပိုင်းလောက်လိုင်းကျသွားတာဖြစ်ပါတယ်။သူတို့လိုင်းကျသွားတဲ့အချိန်ကကျမတို့မြန်မာဌာနမြန်မာနိုင်ငံကိုအတန်ထုတ်လွှင့်နေခြင်းဖြစ်သွားလို့ဓာတ်ရိုက်ထုတ်လွှင့်မှုမတက်တာပါ။ဂျိုရုကထုတ်လွှင့်ချက်ကတော့လာပါရဲ့။ဒါကြောင့်မလို့ Radio ကနေပြီးတော့ဓာတ်ရိုက်နားဆင်နိုင်ပါရဲ့။online ကကြီးတဲ့သူတွေကတော့ online မှာတက်မသွားတဲ့အတွက်ကြောင့်မလို့နောက်ပိုင်းမှာ facebook မှာပြင်ပြီးတော့တင်ထားပေးပါရင်အဲ့လိုမျိုးဂျိုရုကထုတ်လွှင့်ချိန်တက်မသွားတဲ့အစီအစဉ်တွေလည်းဒီသောရရှင်ကိုပြင်ပြီးတော့ link လေးထည့်ပေးလိုက်ပါရင်တခြားသောရရှင်တွေကိုလည်းဒီမှာ messenger မှာစာရေးလာတဲ့သောရရှင်တွေကို link ပို့ပေးထားပါရင်နော်နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဒီမနေ့တည်ကျင်လို့ video ကိုနားဆင်ပါတယ် video ကနေတည်ကျင်တာတချို့ဆွေးနွေးမေးမြန်းပေးလို့ရမလားလို့မေးလာတဲ့သောရရှင်ကတော့ radio kit တုံးက radio အခု application kit ရောက်လာတော့လဲ app ကို download လုပ်ပြီးတော့နားဆင်ပါတယ်လို့ဆိုလာပါတယ
်မင်္ဂလာပါ VOA ကျမက Facebook ကကောလာဟလသတင်းတွေထက် VOA RFA BBC သတင်းတွေကိုတော့ယုံကြည်တဲ့သူပါကြာကလည်းငငယ်ကလေးက radio နဲ့ကြည်ပြင်ခဲ့ရတဲ့ရလကနေဖြစ်တည်လာတဲ့ယုံကြည်မှုပါအခုထိပြပရောက်နေတဲ့အထိ app ကို download လုပ်ပြီးတော့အားပေးနေသေးပါ။ဒီခုလောက် VOA ကသတင်းအမေးချင်ပါတယ်။ VOA စကားဝိုင်းတွေကနေ NUG ရဲ့တာဝန်ရှိသူတွေနဲ့ဒီခုလောက်ဆွေးနွေးမေးမြန်းပေးပါလားလို့ဆရာဦးကျော်စန္နာကိုတောင်းဆိုချင်ပါတယ်။နံပါတ်1တိုင်းရင်သားရော EAO ရောယုံကြည်တဲ့ Federal အခြေခံဥပဒေမူကြောင့်ကိုဘာလို့အခုထိထုတ်မသုံးဘဲနဲ့ဥပိ္ပခာပြုထားရပါသလဲ။နံပါတ်ကိုကြရဆွဲရေးထားတဲ့ Federal ပြည်ရင်းဆိုတာကြီးကိုပဲအတင်လက်ခံခိုင်းနေတာဘာကြောင့်မလဲ။နံပါတ်3အခြေခံဥပဒေအပေါ်မယုံကြည်မှုရဲ့နောက်ဆက်တွဲဘာတွေဖြစ်နိုင်မလဲ။ပြောချင်တာတွေကတော့အများများတယ်ရင်ထဲမှာမွန်းချက်လုံးလို့ပါ။ကျမရဲ့မိခွန်းတွေကိုလက်ခံစဉ်းစားပေးပါနော်
။ဟုတ်ကဲ့ပါရှင်။အန်ကေကျော်စံသားကိုဒီစာပြတော့အခုလိုပြန်ပြောပါရနော်။မကြသေးခင်ကဒေါက်တာဇော်ဝေစုကိုမြင်မြန်ခဲ့ပါတယ် Humanitarian ကိစ္စဖြစ်ပါတယ်ဟုတ်ကဲ့နောက်ထပ်အလင်းသိရင်လည်းတင်းတယ်လို့လုပ်ပါမယ်အခုထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ဖြစ်တဲ့ Editor နဲ့ဆွေးနွေးခဲ့မှလည်းဆွေးနွေးဖို့အစီအစဉ်ရှိပါတယ်ဒါကအန်ကယ်ကျော်စင်သာပြန်ပြောတာပါဒေါက်တာဇော်ဝေဆိုးနဲ့မြင်မြန်ထားတာကို February လလယ်ကထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်
Facebook ပေါ်မှာလည်းရှိပါတယ် website ပေါ်မှာလည်းရှိပါတယ်ပြန်နှာထောင်နိုင်ပါတယ်เนาะကျမတို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်နေ Facebook စာမျက်နှာပေါ်မှာနားဆင်ကြည့်ရှုပြီးတော့လာရေးလာတဲ့မှတ်ချက်တိုလေးတွေကိုလည်းဝေမျှပေးကြပါတယ်ဒီတစ်ပတ်တော့ကျမတို့ VOA ကနေပြီးတော့မလတွင်ထုတ်လွှင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့သောရရှင်နေရေးလာတာမှာအဲ့အစီအစဉ်ကိုအရင်ပြောပြကြပါရနော်ကမ္ဘာ့ရှေ့ချမ်းနဲ့အနောက်ချမ်းမှာရှိနေတဲ့ချင်းနဲ့မီဆိုအစိုးရ20ဇိုကကာဘာတည်ဆူခဲ့ကြတဲ့တချင်းတစ်ပုဒ် YouTube ပေါ်မှာသတင်းပတ်ပိုင်းတွေမှာကြီးစုသူတက်တန်းကျော်သွားခဲ့တာပါမြန်မာနိုင်ငံတွင်းစူးစိမှုကိုပြသတဲ့တချင်းဗီဒီယိုဖြစ်တယ်လို့အစိုးရတွေနဲ့စီစဉ်သူတွေကပြောပါတယ်အဲ့တချင်းနဲ့ပတ်သက်ပြီးတော့မတ်ဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြခဲ့တာဖြစ်ပါတယ်အဲ့ဒီချင်းလေးကိုလူတွေအထူးနှစ်ကြိုက်ပြီးတော့ဒီအစီအစဉ်လေးကိုလည်းတော်တော်အားပေးကြည့်ရှုကြတာတွေ့ရပါတယ်နော်ကင်နူးချီဆိုတဲ့ဒေါ်ရရှင်ကကျမတို့နိုင်ငံကသူတွေရဲ့ချစ်စရာကောင်းတဲ့ဒလီလေးတစ်ခုကဘလောက်ဝင်းနေပါလိမ့်စေအမိမြေကိုရင်ထဲမှာချစ်နေကြလို့ပါလို့ပြောလာပါတယ်ဒါနဲ့ဒီတချင်းလေးအကြောင်းပြောရရင်တော့ဒီတချင်းက We Are The World ဆိုတဲ့ဒီနိုင်ငံခြားအနောက်တိုင်းတချင်းဖြစ်ပြီးတော့ချီထားပြီးသားတချင်းလေးကိုအားလုံးပြန်ဆိုတာဖြစ်ပါတယ်မြန်မာနိုင်ငံအခြေအနေတွေကိုအားလုံးသတိပြုမိလာကြစေဖို့ဒီတီဆိုသူတွေတေးစီစဉ်သူတွေကရည်ရွယ်ပြီးတော့ဒီသတင်းလေးကို YouTube ပေါ်မှာတင်တာပါ My May ဦးခင်ဆိုတဲ့သူရရှင်ကနားထောင်ရင်းနဲ့မျက်ရည်တောင်ကြားရပါတယ်ဂုဏ်ယူပါတယ်ရှင်တဲ့နောက်ထပ်သူရရှင်တယောက်ကတော့ We Are The World သတင်းလေးကိုနားထောင်ပြီးတော့အခုလိုဂုဏ်ပြုလာပါတယ်ထေဝင်းဆိုတဲ့သူရရှင်ကမီလီယံကြားကမျက်ရည်တေးတဲ့ငိုကြွေးတန်စင်ဆုံးလင်းဖြင့်ချင်းတို့ထာနေမျက်ရွှေပြည်ကြောင်းအားတည်လောင်ပြီးမှတ်တမ်းမှရထားထားတူတူတေးတီဆိုသည်ထာဝရရင်မှာတည်စေတော့တဲ့လူစီဆိုတဲ့သောရရှင်ကတော့ reaction တွေလှုပ်ထားတာအများကြီးတွေ့ရလို့တီဆိုသူတွေအားလုံးကိုနိုင်ငံသားတယောက်အနေနဲ့ကျေးဇူးတင်မိပါတယ်ဂုဏ်ယူမိပါတယ်နားထောင်ရင်းနဲ့ပါဝင်တီဆိုသူတွေအားလုံးကိုလေးစားရပါတယ်တဲ့ရေးလာပါတယ်နမ်းမြတ်မြအေးဆိုတဲ့သောရရှင်ကလည်းမြန်မာနိုင်ငံရဲ့အရေးကိုကဘာကားသိအောင်လို့အဲ့လိုမျိုးတချင်းမျိုးတွေများများထုတ်လွှင့်ပေးစေချင်ပါတယ်ရှင်ပါဝင်တီဆိုတဲ့အမှုပညာရှင်အားလုံးကိုကျေးဇူးတင်လေးစားပါတယ်ရှင်နဲ့ဆယ်လာဆိုတဲ့သရရှင်ကလည်းတော်လိုက်တာအတန်လေးကောင်းရုပ်လည်းချစ်ဖို့ကောင်းစိတ်ထားလေးတွေလည်းမြင်ကြတာမြန်မာပြည်ကြီးအတွက်အဖိုးတန်လေးတွေပါကျေးဇူးတင်ပါတယ်အများသိအောင်ဆွမ်းဆောင်ပေးနိုင်ကြလို့ပါမြန်မာပြည်ကြီးအမြဲဆုံးရှင်သန်အောင်မြင်လာမှာပါတဲ့ Never's Never ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းလူငယ်တွေစိတ်ဓာတ်လေးတွေလေးစားဖို့ကောင်းပါတယ်အခွင့်အရေးဆိုတာအရင်ကသူတို့တွေအတွက်အပြည့်အစုံမရကြလို့ပါစိတ်မကောင်းဖြစ်မိပါတယ်။ကြိုက်လွန်းလို့ခဏခဏပြန်နာထောင်ဖြစ်တယ်။ကျေးဇူးအများကြီးတင်ပါတယ်ချင်းတိုင်းရင်းသားများရှင်တဲ့။အောင်ကူကိုဆိုတဲ့သောရရှင်ကလည်းကောင်းလွန်းလို့ဘယ်လိုပြောရမလဲတော့မသိတော့ပါဘူး။နားထောင်လို့လည်းကောင်းပါတယ်။ရည်ရွယ်ချက်ကိုလည်းပို့ပြီးတော့လေးစားမိပါတယ်။ရည်ရွယ်တဲ့အတိုင်းအောင်မြင်ပါစေ။လေးစားဝမ်းမြောက်ပါတယ်တဲ့။April Green ဆိုတဲ့သောရရှင်ကလည်းကုနာသောရရှင်တယောက်ပြောသွားသလိုပဲအရန်ကောင်းပါတယ်နားထောင်ရင်းနဲ့မျက်ရည်တောင်ကြားရပါတယ်တဲ့ဟုတ်ကဲ့ပါဒီသချင်းလေးနဲ့တွေးဆုံမေးမြန်းခဲ့အစီအစဉ်အောက်မှာလာပြီးတော့ရေးလာတဲ့သူတွေကတော့မှတ်ချက်တွေထောင်ချီရှိပါတယ်နော်အဲ့ဒီထက်ကတချို့ကိုကောက်နှုတ်ပြီးတော့ဝေးမြလိုက်တာဖြစ်ပါတယ်ရှင်ရင်ဖွင့်လာတဲ့နောက်ထပ်သောရရှင်တယောက်ကတော့လုံးလုံးရေးအရာအကောက်နံပါတ်လေးချန်ထားပေးပါလို့ဆိုလာပါတယ်။သူကပေးစာပြန်စာအစီအစဉ်ကနေတင်ပြပေးပါရှင်နဲ့ကျမတို့ရန်ကုန်ကနေမြောက်ရီကိုသွားပြီးတော့နိုင်ငံကူးလက်မှတ် passport လုပ်ထားတာ2020ဒီဇင်ဘာလလောက်ကလုပ်ထားတဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးမယ်ထုတ်မပေးဘူးဆိုတာတိတိကျကျပြန်ကြားပေးစီခြင်းပါတယ်လို့ပြောပေးပါတဲ့။ဟုတ်ကဲ့လေးလိုင်းကနေထုတ်လွှင့်ပေးလိုက်ပါတယ်။သူဒီစာကိုရေးပို့ထားတာတလားလောက်ရှိပြီမလို့အချင်းနေထူးမထူးတော့မသိရပါဘူးအခုနောက်ဆုံးသတင်းရတော့မြောက်ရီမှာညမထွက်ရအမိထုတ်ပြန်ထားတယ်လို့သိရပါတယ်ဒီသောရရှင်ဒီစီစဉ်လေးကိုနားထောင်ပြစ်တယ်စာရေးဖို့လည်းချိန်ရတယ်ဆိုတော့မြောက်ရီမှာရှောက်ထားတဲ့နိုင်ငံကူးလက်မှတ်အချင်းနေလေးတစ်ချက်လောက်ပြန်ပြောပါအောင်နော်သောရရှင်ရဲ့ပေးစာတွေကိုဒီညတော့ဒီမှရင်ရက်ချင်ပါတယ်ရှင်ပို့ပြီးတော့ကောင်းမွန်အဆင်ပြေတဲ့နေရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်အားလုံးဘေးရန်နေရကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်အထွေထွေနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။
Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာများကိုမအေးတန်တော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်ပြီးကဘာတော်လောကထူးခြားတဲ့သတင်းတွေကိုတင်ပြပါပါ့မယ်အဝေးတတိယကချစ်သူကိုနမ်းနိုင်မဲ့ကိရိယာတစ်ခုကိုတရုတ်နိုင်ငံကဘွဲ့လွန်ကြောက်သားတွေကတီထွင်လိုက်ကြပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းချက်တိုင်းမြို့မှာတော့ဆက်နဲ့ရောင်းတဲ့ဓာတ်ပေါက်ကိုဝယ်ယူစားသုံးနေနိုင်ပါပြီဒီလိုကဘာတော်လောကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်အဝေးတနေရာကချစ်သူကိုနမ်းနိုင်မဲ့ကိရိယာတစ်ခုကိုတရုတ်နိုင်ငံကဘွဲ့လွန်ကြောင်းသားတွေတီထွင်လိုက်ပါတယ်။ကိုဗစ်လော့ကဒေါင်းကာလအသွားလာတွေပိတ်ဆို့ကန့်သတ်ထားတဲ့အချိန်တယောက်တည်းနေရတဲ့အချိန်တွေမှာစုံလွဲတွေအနေနဲ့အထီးမကျန်စေဖို့အတွက်ဆီလီကွန်နဲ့လုပ်ထားတဲ့ဆက်ယုံနှခန်းကိုတီထွင်ခဲ့ကြတာပါ။အဝေးကချစ်သူအနမ်းလို့နာမည်ပေးထားတဲ့ဒီပစ္စည်းကိုပေကျင်းမြို့အခြေစားဆွေဖူရှဲကုမ္ပဏီကတီထွင်ခဲ့တာဖြစ်ပြီးအသုံးပြုသူရဲ့အနံ့လှုပ်ရှားမှုတွေကိုအာယုံခံကိရိယာကဖမ်းယူချပြီးတော့အဝေးကဆက်သွယ်ထားတဲ့ဖုံးစီကိုပို့ပေးတာပါဒီဖြစ်စီရနန်းနေတဲ့အချိန်မှာအနှင်းငယ်နွေးလာနိုင်ပြီးတကယ့်အခြေတွေကိုရစေဖို့ဖန်တီးထားတာဖြစ်ပါတယ်သူတို့ရဲ့ဖြစ်စီကိုတော့2023နှစ်ဦးပိုင်းမှာစတင်ဖြန့်ဖြူးခဲ့တာဖြစ်ပြီးနှစ်ပတ်အတွင်းမှာဖြစ်စီအခုပေါင်း3000ကျော်ရောင်းခဲ့ရပြီးအမသာ2000ကျော်ရခဲ့ပါတယ်ဒီအနံ့ကိရိယာကိုသုံးဖို့အတွက်ဖုန်းမှာသူတို့ရဲ့ app ကို download လုပ်ရမှာဖြစ်ပြီးနမ်းမယ်ကိရိယာနှစ်ခုကိုပဲလုပ်ပြီးတော့ဆက်သွယ်ရမယ့်အပြင်နှကမ်းပုံစံပစ္စည်းကိုအသွင်းပေါက်နဲ့ချိတ်ဆက်ထားမှာပါဒီပစ္စည်းနဲ့ပတ်သက်ပြီးတချို့ကစိတ်ဝင်စားပြီးအသုံးပြုခြင်းကြတယ်လို့တချို့ကတော့အလုပ်ဖြစ်မှာမဟုတ်ဘူးလို့ပြောကြပါတယ်တရုတ်လူမှုကွန်ရက်မီဒီယာတစ်ခုဖြစ်တဲ့ Weibo မှာတော့ဒီပစ္စည်းကြောင့်လိင်သားပြီးဖျော်ပြီးရေးကိစ္စတွေ online မှာပိုးပြီးပြန့်နှံ့လာနိုင်တယ်လို့စိုးရိမ်နေကြသူတွေလည်းရှိပါတယ်ဒီပစ္စည်းကိုထုတ်လုပ်တဲ့သူတွေကတော့စီကံသတ်မှတ်ချက်တွေကိုလိုက်နာမှာဖြစ်ပြီးအသုံးပြုသူတွေအနေနဲ့ဘယ်လိုသုံးမလဲဆိုတဲ့အပိုင်းမှာတော့ထိမ့်ချုပ်နိုင်စွမ်းမရှိဘူးလို့ပြောပါရရှင
်။အိန္ဒိယနိုင်ငံတောင်ပိုင်းချန်နိုင်းမြို့မှာဆက်နဲ့ရောင်းတဲ့ဓာတ်ပေါက်ကိုဝယ်ယူစားသုံးနိုင်ပါပြီ။ဂျပန်နိုင်ငံကကီဆော့ဆက်တွေကိုအတူယူပြုလုပ်ထားတဲ့ဒီဆက်ကိုစွန်ဦးတီထွင်တဲ့ ByV2 Clayanam ကုမ္ပဏီကဖန်တီးလိုက်တာဖြစ်ပြီးတော့ရောင်းတဲ့သူလုံးဝမပါပဲဓာတ်ပေါက်ကိုဝယ်စားနိုင်တာပါ။ဒီဆက်မှာကြက်သားစိတ်သားနဲ့ကြဲဥဒံပေါက်စသဖြင့်အမျိုးမျိုးရနိုင်ပြီးတော့ဈေးကတော့အမေရိကန်ဒေါ်လာ2ဒေါ်လာခွဲကနေ24ဒေါ်လာအထိကျသင့်နိုင်ပါတယ်။ဂျပန်နဲ့တခြားနိုင်ငံတွေမှာအခုလိုပစ္စည်းရောင်းတဲ့ဆက်တွေကိုတွေ့ပြီးတဲ့နောက်အိန္ဒိယမှာလည်းလှုပ်ဖို့ဖြစ်လာတာပါလို့ BVK ကုမ္ပဏီရဲ့ CEO ဖဟင်းကပြောပါတယ်။ဆက်ကဒံပေါက်ပူပူလေးတွေကိုထုတ်ပေးဖို့အတွက်အချိန်3မိနစ်လောက်ပဲစောင့်ရပြီးတော့ဆက်တွေကိုမနက်3နာရီအထိဖြန့်ထားပါတယ်။အိန္ဒိယနိုင်ငံမှာဈေးဆိုင်တွေနဲ့စူပါမားကတ်ကြီးတွေမှာအလိုလျောက်အစားအသောက်ထုတ်ပေးနိုင်တဲ့ဆက်ကြီးတွေရှိပေမဲ့လည်းအခုလိုဓာတ်ပေါက်ပူပူလေးထုတ်ပေးနိုင်တဲ့ဆက်ကတော့ပထမဆုံးဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံတောင်ပိုင်းကိုဝင်ဘက်ထရာမျိုးကအသက်60အရွယ်မူနီရက်ဆိုတဲ့လူတစ်ယောက်ဟာအဆုံးမရှိတဲ့ဘယ်နှခုနှစ်အတွက်ပဲဖြစ်ဖြစ်တွက်ချက်အသုံးပြုလို့ရတဲ့အိတ်ဆောင်ပြက်ကလေးတစ်ခုကိုတီထွင်လိုက်ပါတယ်ဒီပြက်ကလေးမှာစာမျက်နှာ24မျက်နှာပဲပါဝင်ပြီး ဩစတြေးလျနိုင်ငံသားတယောက်ဖန်တီးပြီးစံချိန်တင်ထားတဲ့အနှစ်400စာပြက်ကရင်စံချိန်ကိုချိုးလိုက်တာပါအခုလိုအဆုံးမရှိတဲ့ပြက်ကရင်ဟာအရင်တုန်းကမူနီရက်ကိုတိုင်ဖန်တီးထားတဲ့လာမယ့်နှစ်ပေါင်း2ဘီလီယံအတွက်ရက်နဲ့နေဆွဲကိုပြောနိုင်တဲ့စာမျက်နှာ30ပါပြက်ကရင်ကိုမှုမှန်ထားတာလည်းဖြစ်ပါတယ်သူဟာရက်တစ်နှစ်တစ်နှစ်ဖြစ်တဲ့1988ခုနှစ်ကအဖြစ်ပြက်တစ်ခုကိုပြန်ကြည့်ရင်နှစ်တစ်နှစ်ရဲ့ရက်တွေဟာပုံစံထက်ကတလဲလဲဖြစ်နေတာကိုသတိပြုမိပြီးအခုလိုတွက်ချက်နိုင်ခဲ့တာပါအဲ့ဒီကနေတဆင့်ဆင့်ပွားတွက်ချက်ပြီးနှစ်ပေါင်း100,000နဲ့တသိန်းအထိတွက်ချက်နိုင်ခဲ့ပြီးရေးချခဲ့တာပါလို့မူနီရက်ကပြောပါတယ်။သူဟာအထက်တန်းကျောင်း10တန်းနဲ့ကျောင်းထွက်ထားတဲ့သူဖြစ်ပြီးအရင်တုန်းကစလုံးပေါင်းစစ်ဆေးသူအဖြစ်လောက်ကန်ခဲ့မှုပါတယ်။နှစ်ပေါင်း2ဘီလီယံကိုတွက်ချက်ထားတဲ့သူ့ရဲ့ပြက်ကလေးအတွက်လည်းပြည်내အစိုးရကစုတွေပေးပြီးအတိမတ်ပြုခဲ့ပါသေးတယ်။သူ့ရဲ့ပြက်ကလေးကိုတော့သူ့ဒေသနာအတွက်သာမကဂျိုးသွားဂျူလာတွေကိုတွက်ချက်တဲ့နေရာမှာသိပ္ပံနိကြအတုံးချနိုင်ဖို့အတွက်လဲလှုပ်ဆောင်သွားဖို့ရည်ရွယ်ထားပါတယ်ရှင
်။ဩစတြေးလျနိုင်ငံသားရေလိုင်းစီပရော်ဖက်ရှင်နယ်အားကစားသမားဟောင်းတယောက်ဟာချိန်အကြဆုံးရေလိုင်းစီပြီးကမ္ဘာစံချိန်သစ်တင်လိုက်ပါတယ်။ဘလိတ်ဂျွန်ဆန်ဟာနိုင်30ကျော်ကြာစစ်တနီမြို့တောင်ပိုင်းကော်နယ်လာကမ်းခြေမှာရေလိုင်းစီပြခဲ့တာပါ။ဂျာတာပရီနေဒေတာစံတော်ချိန်မနေ့အစောပိုင်းမနေ့တနင်္ဂနွေကနေတောက်ကြနေညနေပိုင်းအထိရေလိုင်းစီးပြခဲ့တာဖြစ်ပြီးတော့သူရေလိုင်းစီးတာကိုအထောက်အကူဖြစ်စေဖို့အတွက်မိမောင်းကြီးတွေနဲ့ထိုးပေးခဲ့သလိုသူ့ကျန်းမာရေးအခြေအနေကိုစောင့်ကြည့်ခဲ့တဲ့ဆေးကျန်းမာရေးအဖွဲ့ကလည်းအစဉ်သစ်စောင့်နေခဲ့ပါတယ်။လူရပေါင်းများစွာကလည်းသူရေလိုင်းစီးတာကိုလာကြည့်ခဲ့ပြီးဂနဦးပိုင်းမှာတော့နိုင်40အထိစီးပြီးတောင်အာဖရိကနိုင်ငံသားဂျော့အက်စလင်တင်ထားခဲ့တဲ့အရင်စံချိန်ဟောင်းကိုချိုးဖို့စီစဉ်ခဲ့တာပါ။လူငယ်ရဲ့စိတ်ကြမ်းမာရေးကိုစောင့်ရှောက်တဲ့ပရာဟိတအဖွဲ့ချမ်ပီပူလင်းဖောင်ဒေးရှင်းနဲ့ပူးပေါင်းစီစဉ်ခဲ့တဲ့ရန်ပုံငွေရှာတဲ့ပွဲတစ်ပွဲလည်းဖြစ်ပါတယ်ခင်ဗျာ
သူချစံပြသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငင်းချမ်းတို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းကြုတ်ကြုတ်ကိုကိုသားညူကပြောပြပေးပါအောင်မယ်
ယူကရိန်းနိုင်ငံမြောက်ပိုင်းနေဆက်တလျှောက်ဘယ်လာရုစ်နိုင်ငံထဲမှာဗျူဟာမြောက်နျူကလ িয়ার လက်နက်တွေချထားမယ်ဆိုတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အစီအစဉ်ကိုယူကရိန်းကပြင်းထန်ကန့်ကွက်တုံ့ပြန်ပြီးတော့ဖြစ်လာနိုင်ခြေရှိတဲ့နျူကလ িয়ার ချင်းကြောင်းမှုကိစ္စဖြစ်ရှင်းရေးကုလသမဂ္ဂလူရင်းကောင်စီရဲ့ရေးပေါ်စီဝေးတရားခေါ်ယူဖို့တောင်းဆိုပါတယ်။ဒါလိုမျိုးနျူကလ িয়ার လက်နက်တွေချထားရေးအစီအစဉ်ကိုရုရှားသမ္မတပူတင်ကစနေနေ့တုန်းကကြေညာခဲ့တာပါ။ယူရင်းဒီယာပမာဏအနည်းချင်းပါတဲ့ကြီးကားဖောက်ကြီးစံတွေကိုဒီဗြိတိနိုင်ငံကပြီးဖို့ပြီးခဲ့တဲ့အပတ်ကဆုံးဖြတ်ခဲ့တာပါဝင်ယူကရိန်းတပ်တွေကိုနောက်နိုင်ငံတွေကစီးအကူအညီတွေတိုးပေးလာတာကြောင်းလို့သူကပြောပါတယ်။အမေရိကန်ဒုတိယသမ္မတကမလာဟာရစ်ဟာဒီဂါနာနိုင်ငံကိုဆက်ရောက်ပြီးတော့ရည်သတိပြန်ကြာမဲ့အာဖရိကတိုက်ခီးစဉ်ကိုစတင်ပါလေ။တနင်္လာနေ့တုန်းကဂါနာနိုင်ငံမြို့တော်ကိုဆက်ရောက်ချိန်မှာတော့အမေရိကန်ဒုတိယသမ္မတဟာရစ်ကိုကျောင်းသူကျောင်းသားတွေကအကရီတီဝဲအနေနဲ့ကြိုဆိုခဲ့ကြပါတယ်။စီးရီးယားနိုင်ငံတွင်းကအီရန်နဲ့ဆက်နွယ်တဲ့တပ်ဖွဲ့တွေစီကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုကိုအီရန်နိုင်ငံကကန့်ကွက်ရှုတ်ချပါတယ်။ဒီတိုက်ခိုက်မှုကြောင့်လူ19ဦးသေဆုံးတယ်လို့သိရပြီးတော့တိုက်ခိုက်မှုပြီးမှာတော့ဒါသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့အမေရိကန်ကပြောပါတယ်။စီးရီးယားရှေ့ပိုင်းဒေသ Deir el-Zour မှာအရသာပြစ်မှတ်တွေကိုအမေရိကန်စစ်တပ်ကစစ်ဆင်အကြမ်းဖက်တိုက်ခိုက်မှုကိုကန့်ကွက်ရှုတ်ချတယ်လို့အီရန်နိုင်ငံရဲ့ဌာနကနေပြီးတော့စီးရီးနှောင်းပိုင်းကကြေညာခဲ့တာဖြစ်ပါတယ်။ဟွန်ဒူရပ်စ်နိုင်ငံဟာထိုင်ဝမ်နဲ့ဆက်ဆံရေးကိုဖျက်တောက်လိုက်ပြီးတော့တရုတ်နိုင်ငံနဲ့တနမန်ဆက်ဆံရေးကိုထူထောင်လိုက်ပါတယ်။ဒါကြောင့်ထိုင်ဝမ်ကိုအသီးမှတ်ပြုတဲ့အချုပ်ချပိုင်းနိုင်ငံ73နိုင်ငံမှလည်းကျန်မာတော့တယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညင်ဦးကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကနားလောင်ဖြစ်ပြီးအတံပိုင်းအင်ဂျင်နီယာတွေကတော့ Jonah Cumming နဲ့ Derek Spitz တို့ဖြစ်ကြပါတယ်။ VOA American တိုင်းရဲ့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိအစီအစဉ်ကို light to meter 24 kilowatt 11113 light to meter 40 kilowatt 8113 light to meter 58 kilowatt 5805နဲ့ light to meter 190 kilowatt 1905နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ပေးကြတာပါခင်ဗျာ။အားနဲ့ခတ်သိမ်းကြီးငြိမ်းကြပါစေ။
This program has come to you from the Voice of America, Washington.